Welcome to the Voice of America in Burmese.
VOA American Day 2021 ခုနှစ်မတ်လ31ဗုဒ္ဓဦးရင်မနေ့ပတ်သတင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ9မီတာ3240 48ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပြနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနေ့ကင်းစီစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့နားဆင်ရမယ့်ဆက်သွယ်မေးမြန်းတစ်ခုမှာတော့
လက်ရှိချိန်တွေမှာတော့တခုခုနောက်ဆက်ကြောင်းတော့ကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်။ညာရိုက်အတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှခံနေတဲ့ website ကိုကျွန်တော်တို့ခဏရပ်ထားပါတယ
်။ CR page ကိုလူတန်းကြတဲ့အလှငွေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုတင်လင်းအောင်က VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါ။ဒါအပြင်မြမအရေးပုံမှုဖိအားပေးနိုင်မှုအတွက် R2P ထက်ကျယ်ပြန့်တဲ့နီလန်းပေါင်းစုံနဲ့ဂျိုးပန်းကြောင်ကလုသမဂ္ဂဆိုင်ရာမြန်မာတံမက်ကြီးဦးကျော်မိုးထွန်းပြောသွားတာကိုလည်းနားဆင်ရဖို့ရှိပါတယ်။လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ဗန်အကျက်တဲငွေအကျက်တဲတွေနဲ့ပတ်သက်ပြီးတော့လည်းသတင်းပြဖို့ချက်တွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာတော့အင်ကာညဆွေးနွေးကန်းနဲ့အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။ခုတော့အဘို့ဒူနေမနေ့ဖက်နောက်ဆုံးရောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေပေါ်မှာတပ်ဖြတ်ရိုက်နှက်ဖမ်းဆီးတာအပါအဝင်ကျေပြက်နဲ့ကျူးလွန်မှုတွေအတွက်အမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေ့မှာပြောကြားလိုက်ပါတယ
် We condemn these and other widespread violations by Burma's security forces in the strongest terms.And we continue to call on the military.
မြန်မာနိုင်ငံကလုံခြုံရေးတပ်တွေရဲ့အခုလိုလှုပ်ဆောင်နေမှုတွေနဲ့တခြားကျေပြန့်တဲ့ချိုးဖောက်မှုတွေအတွက်အမေရိကန်အစိုးရကပြင်းထန်ဆုံးရှုတ်ချပါတယ်။စစ်အာဏာရှင်အနေနဲ့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လူမှုအဖွဲ့အစည်းတွေကအဖွဲ့ဝင်တွေ၊သတင်းသမားတွေ၊အလုပ်သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီနှိကျရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်ပြီးလွှဲပေးဖို့ဆက်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာ2020လူခွင့်ဆိုင်ရာအစည်းအဝေးခန်းစာကိုမတ်လ30အင်ကာနေ့ထုတ်ပြန်ချိန်မှာဝန်ကြီးဘလင်ကန်ကသူ့မိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါ2020အစည်းအဝေးခန်းစာရေးပြီးတဲ့နောက်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပေမဲ့အဲ့ဒီချိန်ကစပြီးဖြစ်ပွားနေတာတွေကိုအားလုံးကမြင်တွေ့နေရတာကြောင့်ဒါကိုအမေရိကန်အစိုးရကနေထောက်ပြပြောဆိုရမှာဖြစ်ကြောင်းပြောကြားခဲ့တာပါမြန်မာစစ်တပ်ဟာအထူးသဖြင့်ကမရွန်နဲ့ကျင်းပချိန်မှာနိုင်ငံတော်ဆန္ဒပြပြည်သူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာပါဝင်အကြမ်းဖက်ဆန္ဒပြနေသူရောနဗီးမှာရက်ကြီးနေသူတွေကိုပါပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဒီထင်းမှာအသက်9နှစ်အရွယ်ကလေးငယ်တွေပါပါဝင်နေတယ်လို့ပြောပါတယ်အခုလိုကျူးလွန်သူတွေကိုထိုက်တင်တဲ့အပြစ်ဒဏ်ချခံရစေဖို့အတွက်အမေရိကန်ပြည်ထောင်စုကသူ့မိတ်ဆွေတွေမဟာမိတ်တွေအထူးသဖြင့်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့အတွက်တန်ဓေဌာန်ချထားတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်ပေါ်မှာအမေရိကန်အစိုးရကအရေးယူဒဏ်ခတ်မှုတွေလှုံ့ဆော်နေတယ်လို့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုအထောက်အကူဖြစ်စေမဲ့စီးပွားရေးလုပ်ငန်းတွေဆက်ပြီးမလုပ်ဖို့အတွက်နိုင်ငံတကာစီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေဘေးကင်းလုံခြုံရေးကိုအင်ဒိုနီးရှားအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိကြောင်းနဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံချိုင်းဝန်ကြီးရက်နိုမာဆူရီကဂျပန်နိုင်ငံတိုကျိုမှာပြုလုပ်တဲ့ဂျပန်အင်ဒိုနီးရှားနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ
် I appreciate Japan support toward ASEAN effort to engage Myanmar for Indonesia
အာဆီယံဖွဲ့စည်းကနေမြန်မာရေးပါဝင်ဆောင်ရွက်ဖို့အတွက်ကြိုးစားမှုတွေအတွက်ဂျပန်အစိုးရရဲ့ထောက်ခံမှုကိုကျွန်မကြိုးဆိုပါတယ်အင်ဒိုနီးရှားအနေနဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံမှုရှိဖို့နဲ့ချမ်းသာတုခါရဖို့ကအဓိကပါမြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်ပြီးရဖို့ဆွေးနွေးညှိနှိုင်းမှုတွေလုပ်တင်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်နိုင်ငံချိုင်းဝန်ကြီးတိုရှီမစ်ဆုမိုတဲဂျီနဲ့အနီးကဆက်သွယ်ဆွေးနွေးမှုရှိကြောင်းလည်းအင်ဒိုနီးရှားနိုင်ငံချိုင်းဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန့်ကျင်ဆန္ဒပြတဲ့အရသာပြည်သူတွေအပေါ်မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုအင်ဒိုနီးရှားအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံချိုင်းဝန်ကြီးမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ ။ဒါအပြင်အခုချိန်ထိဆန္ဒပြပြည်သူ900ကျော်တေဆုံးရတဲ့အထိအကြမ်းဖက်နှိမ်နှင်းမှုတွေလုပ်နေတဲ့မြန်မာစစ်တပ်ကိုဂျာဝင်ဖျံပြေးတွေးဖို့လဲသူမကစူးစမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်အကူအညီအများပြားပေးနေတဲ့ဂျပန်အစိုးရကတော့အခုထိမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေမချမှတ်သေးပေမဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာပေးနေတဲ့အကူအညီတွေဆိုင်းငံ့ထားတယ်လို့ဂျပန်နိုင်ငံကြီးဝန်ကြီးကလွှတ်တော်မှာအင်ကာနေ့မှာပြောကြားခဲ့ပါတယ်။ဒေသရင်းတရုတ်ရဲ့လွှမ်းမိုးမှုကိုဒဏ်ပြန်နိုင်ရေးအတွက်အင်ဒိုနီးရှားဂျပန်နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အတွက်ကျင်းပတဲ့နှစ်နိုင်ငံနိုင်ငံကြီးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အင်ကာနေ့ဆွေးနွေးပွဲကနေကာကွယ်ရေးဆိုင်ရာပစ္စည်းကိရိယာနဲ့ဤပညာဆိုင်ရာလွှဲပြောင်းပေးအပ်မှုဆိုင်ရာသဘောတူစာချုပ်လည်းချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်လနီးပါးရှိလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့အခုထိရှိနေသေးပါစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးလှုပ်လာနေပြီးတချို့နေရာတွေမှာစစ်တပ်ဖက်ကတနက်တွေလောင်ချာတွေလက်ပစ်ဗုံးတွေနဲ့ပါပစ်ခတ်ခဲ့တာပါရန်ကုန်မြို့ကဆန္ဒပြသူတချို့ကတော့ရရပစ္စည်းတွေကင်ဆယ်ပြီးခုခံနေကြတယ်လို့ပျောက်ကြားတဲ့ပိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆက်ပြီးဆန္ဒပြနေကြပါတယ်ရန်ကုန်မန္တလေးမိထီလာကလေးမြကြီးနာမူဆယ်တောင်ကြီးပသိမ်ကော့တောင်မုဒ္ဒမဒဝဲအပောင်းဝင်မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးကမြို့ကြီးတွေမှာဒါမကကျေးရွာတွေမှာပါပုံစံမျိုးစုံနဲ့ဆန္ဒပြနေကြတာပါအနာဘိဘက်ကအချမ်းဖက်ဖြိုခွဲမှုတွေကြောင့်အခုချိန်ထိဆိုတစ်ဆုံးရသူပေါင်းက900ကျော်နေပြီလို့APPB နိုင်ငံရေးကျင်းသားများကူညီဆောင်ချော်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဘက်မှာတော့စစ်တပ်ကလေကြောင်းတွေပါတိုက်ခိုက်နေတဲ့အတွက်အင်းနီချင်းထိုင်းနိုင်ငံဘက်ရှောင်ပြည်ရသူတွေတိုးလာနေတယ်လို့ကချင်ပြည်နယ်ကာမိုင်းမြို့နယ်ခွဲတွင်းမှာလည်းတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့ချားတိုက်ပွဲတွေအတွင်းတပ်မတော်ကလေယာဉ်နဲ့တိုက်ခိုက်တာတွေလည်းရှိနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာတော့မြန်မာဘက်ကစစ်အာဏာရှင်ကန့်ကွက်ဆန္ဒပြသူတချို့အိန္ဒိယဘက်တင်းရှောင်လာကြရင်အကူအညီတွေမပေးဖို့မနီဘူးအစိုးရကတာဝန်ရှိသူတွေကိုထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုတနင်္လာနေ့မှာပဲပြန်ပြီးပယ်ဖျက်ပေးကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေထဲကဒုက္ခသည်4000ကျော်ကိုဆက်ထမမြောက်အတုပ်ဖြစ်နဲ့ဘာဆန်ချာကျွန်းကိုမတ်လ30အင်္ဂါနေ့မှာပို့ဆောင်နေပြီဖြစ်ပါတယ်။ဥခိယနဲ့တက်နက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေထဲကဘာဆန်ချာကျွန်းကိုကိုယ်ဆန္ဒအလျောက်ပြောင်းရွှေ့ခြင်းသူတွေကိုဥခိယကောလိဝင်းတဲ့မီနီဘတ်စ်တွေနဲ့ပို့ပေးနေတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရသတင်းကိုကိုးကားပြီး VOA ဘင်္ဂလားဌာနကပြောပါတယ်။ Cox's Bazar မှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့တနင်္လာနေ့ကမီးအကြီးကျယ်လောင်ကျွမ်းခဲ့တာဖြစ်ပြီးအဲ့ဒီကမီးပေးတဲ့ဒုက္ခသည်48000အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကကယ်ဆယ်ရေးနဲ့ဆေးပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ဒါအပြင်ဒီဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေတယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်ကာနီမှာပြောပါတယ
် The agency is also monitoring the safety and security of refugees and working to address the critical needs of children
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဒီဒုက္ခသည်တွေဘေးကင်းရေးနဲ့လုံခြုံရေးအတွက်စောင့်ကြည့်နေတယ်လို့မိလောင်စင်မိသားစုနဲ့ကွဲကွာသွားတဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေအတွက်ပါပြောကြားဆောင်ရွက်ပေးနေတယ်လို့ပြောသွားတာပါ2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုနောက်ပိုင်းရိုဟင်ဂျာတိုင်းနယ်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတာဖြစ်ပြီးဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကရေလွှမ်းမိုးတဲ့ဘာစင်ဂျာကျွန်းပေါ်ပို့နေတာကြောင့်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ခေါ်ယူမယ်လို့ပြောထားပေမဲ့ဂုဏ်ရောမလုံဆောင်နိုင်သေးပါဘူး
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကရင်ပြည်နယ်ထဲမှာမြန်မာစစ်ဖက်တပ်ဖွဲ့တွေကဘက်ပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကကြားဝင်ဆောင်ရွက်ပေးဖို့ KNU အမျိုးသားအစည်းအရုံးကအင်ကာနေမှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။စစ်အုပ်ချုပ်ရေးပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြသူတွေကိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နင်းနေတယ်လို့တပ်ဖက်မှလည်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေလည်းပေါ်ပေါက်နေတာပါ။ မြန်မာစစ်တပ်ကလေကြောင်းကနေပါထိုးစစ်ဆင်နေတဲ့အတွက်ကရင်ပြည်နယ်ရဲကပြည်သူထောင်နေကြီးထိုင်းနိုင်ငံဖက်ထွက်ပြေးနေရပါတယ် KNU တပ်ဖွဲ့ကလည်းမြန်မာစစ်တပ်ကဗက်ပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာရင်ရင်ဆိုင်တိုက်ခိုက်ဖို့ပြင်ဆင်ထားတယ်လို့မတ်လ30ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်ကုမြေကိုရည်နဲ့ကရင်လူလူရဲ့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကိုအကာအကွယ်ဖို့အတွက်မြန်မာစစ်တပ်ကိုရင်ဆိုင်ရုံးကလွှဲပြီးတော့ရွေးချယ်စရာမရှိဘူးလို့လည်း KNU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရသာအစိုးရစီကတရားမဝင်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုအတိအမှန်မပြုဖို့စစ်ရေးနဲ့စီးပွားရေးအားလုံးကိုဖျက်တောက်ဖို့လဲ KNU ကနိုင်ငံတကာကိုတောင်းဆိုထားပါတယ်။ကချင်ပြည်နယ်ထဲမှာလည်းကချင်လက်နက်ကိုင်တပ်ဖွဲ့ KNA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပေါ်ပေါက်နေတာပါ။ဆန္ဒပြပြည်သူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ယာနဲ့ချီတဲ့ပြည်သူတွေတိုက်ဆုံနေရတာကိုအပြင်းထန်ရှုံညာကြောင်းတိုင်းရင်သားလက်နက်ကိုင်သုံးဖွဲ့ကလက်တလုံးကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုကံလက်နက်ကိုင် MNDAA နဲ့တအောင်လက်နက်ကိုင် TNLA တို့ကမြန်မာစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုကိုမရက်ရင်တော့ຫນွေဦးတော်လိုင်းရဲ့ဆင်နွှဲနေကြတဲ့တိုင်းရင်သားလူမျိုးပေါင်းစုံတို့ဖက်ကမိမိကိုယ်ကိုခုခံကာကွယ်ရေးအတွက်ရက်တည်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကွန်ဂိုနိုင်ငံကစစ်အာဏာရှင်ဟောင်းတယောက်ကိုအပြစ်ပြဆိုင်ရာရာဇဝတ်ပြစ်မှုခုံရုံး ICC ကအင်္ဂါနေ့မှာထောက်နာပြစ်ဒဏ်ချမှတ်လိုက်ပါတယ်။မစ္စတာဘော့စကိုနတ်ကာဒါရဲ့မူလကြားနာစစ်ဆေးမှုမှာတရားရေးဆိုင်ရာအမားယွင်းတွေရှိခဲ့တာကြောင့်နစ်နာစရာတွေရှိခဲ့တယ်ဆိုပြီးသူရှိနေဖက်ကခြေပလျှောက်ထားချက်ကိုတရားရုံးကပယ်ချပြီးတော့ပြစ်ဒဏ်ချမှတ်လိုက်တာပါ။ကွန်ဂိုနိုင်ငံမှာ2018နဲ့2019ခုနှစ်အတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေလူသတ်မှုမရင်းကျမှုအပါအဝင်လူလာသူအပေါ်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ကလေးစစ်သားအုံပြုမှုဆွဲချက်တွေမှာပြစ်မှုထင်ရှားကြောင်း ICC ကတွေ့ရှိခဲ့တာကြောင့် Mr. Natkara ကိုအနှစ်30ထောင်နာအပြစ်ပေးလိုက်တာပါကွန်ဂိုနိုင်ငံတဲကသတ်သက်သူတွေပေါ်ကျော်ဝတဲ့ဒေတာတွေမှာ2002ခုနှစ်နဲ့2003ခုနှစ်အတွင်းပေါ်ပေါက်ခဲ့တဲ့လူမျိုးစုပဋိပက္ခတွေအတွင်းမှာရက်ဆက်ကြောင်ကျုပ်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တဲ့ကွန်ဂိုမျိုးချစ်တပ်ဖွဲ့ Union of Congolese Patriots တွေကိုမစ္စတာနတ်ကာရာကအမိန့်ပေးခဲ့တာပါ။အဲ့ဒီအကြမ်းဖက်မှုတွေမှာရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတယ်လို့ထောင်းနဲ့ချီတဲ့လူတွေလည်းနေရဆွတ်ခွာထွက်ပြေးခဲ့ကြတဲ့အပြင်ကွန်ဂိုပြည်သူတန်90လောက်ဆင်းရဲနှွမ်းပါးစွာနေထိုင်နေရတာပါ။မတ်လ3လတုန်းကတော့နတ်ကာရာကြောင့်ထိခိုက်နစ်နာခဲ့ရသူတွေအတွက်စစ်ရော်ကြေးငွေအဖြစ်ဒေါ်လာတန်30ပေးရဖို့ ICC ကအမိန့်ချမှတ်ခဲ့ပါတယ်။အယူခံတရားရုံးတရားသူကြီးဟာဝတ်မော်ရီဆန်ကပြစ်မှုဆိုင်ရာတွေ့ရှိချက်အနှစ်ချုပ်ကိုဖော်ပြတဲ့အချိန်မှာအသက်48နှစ်အရွယ်နတ်ကာဒါစီကစိတ်လှုပ်ရှားတဲ့အပြုတ်အမူမျိုးမတွေ့ရပါဘူး။ ICC ကပြစ်ဒဏ်ချမှတ်လိုက်သူတွေထဲမှာနတ်ကာဒါဟာပြစ်ဒဏ်အများဆုံးကြခံရသူဖြစ်ပြီးတော့လိမ်မိုင်းဆိုင်ရာပြစ်မှုနဲ့အပြစ်ပေးအရေးယူခံရတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။တန်ဇင်းနီးယားနိုင်ငံကကွဲလွန်မှုသမ္မတဂျော့ဂျ်မဂူဖူလီရဲ့ရုပ်အလောင်းကိုပြည်သူအများလာရောက်ကြည့်ရှုခွင့်ပြုတဲ့အချိန်မှာလူအုပ်ပြီးလို့လူ45ဦးထက်မနည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါအစ္စလာမ်မြို့ပြင်ဖက်ကအူဟူရူအာဇာယုံမှာထားရှိတဲ့သမရရဲ့ရုပ်အလောင်းကိုအုတ်တိုင်းပေါ်ကြော်တက်ပြီးတော့ကြီးတဲ့လူတွေကြောင့်တတိုင်းပြူကြရာကလူသေးဆုံးခဲ့ရတယ်လို့ရဲအရာရှိချုပ်လာဇာရာမိုဘာဆာဆာကပြောပါတယ်။စာပနအခမ်းအနားမှာလူများလွတ်နာကြောင်းအသက်ရှူမဝလို့သေဆုံးခဲ့ရသူတွေလည်းရှိတယ်လို့ရဲအရာရှိချုပ်ကပြောပါတယ်။သမနမိုဂိုဖူလီဟာနှလုံးရောဂါနဲ့မတ်လ18ရက်နေ့ကကွယ်လွန်သွားကြောင်းအစိုးရကပြောပေမယ့်လို့တိုက်ခံတွေကတော့ကိုဗစ် -19 ကြောင့်သေဆုံးခဲ့တာလို့ပြောပါတယ်။COVID-19 ရောဂါပိုးရဲ့မူလစိမ့်မြင့်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လက်သလောထုတ်ပြန်လိုက်တဲ့အစီရင်ခံစာအပေါ်ဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုနဲ့အခြား73နိုင်ငံတို့ကအင်္ဂါနေ့မှကူရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးရဲ့စိမ့်မြင့်ကိုသိနိုင်ဖို့နိုင်ငံတကာပညာရှင်တွေအတော်နောက်ကြမှာလေ့လာနိုင်ခဲ့ကြပြီးမူရင်းဒေတာအချက်အလက်တွေနဲ့နမူနာတွေပြည့်ပြည့်စုံစုံမရခဲ့ကြတဲ့အပေါ်ဆိုရင်ကြောင်းမဖြစ်မနေဖော်ပြဖို့လိုတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဲ့ဒီကြေညာချက်ကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ထားတာပါ။WHO ကအင်္ဂါနေ့ကတရားဝင်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ရထားသမျှဒေတာအချက်အလက်တွေနဲ့လေ့လာဆန်းစစ်ထားကြောင်းဖော်ပြထားသလို virus ပိုးရဲ့မူလစိမ့်မြင့်ကိုမတွေ့သေးဘူးလို့လည်းဆိုထားပါတယ်။တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ WHO ရဲ့အဖွဲ့အကောင်ဆောင်ကလည်းသူတို့အဖွဲ့အနေနဲ့တရုတ်နိုင်ငံသားမကအခြားနိုင်ငံတွေစီကနိုင်ငံရေးဖိအားတွေနဲ့ရင်ဆိုင်ခဲ့ရပြီးတင်းအချက်အလက်မူကြမ်းတွေရဖို့ခက်ခဲကြောင်းမတ်လ30ရက်နေ့ကပြောပါတယ်။
In China, like in many other countries, there are restrictions on.
တခြားနိုင်ငံအတော်များများမှာလိုပဲတရုတ်နိုင်ငံမှာလည်းပုဂ္ဂိုလ်ရေးလုံခြုံမှုကြောင့်တင်းအချက်အလက်ဖြန့်ဝေမှုကန့်သတ်ထားတာတွေဥပဒေနဲ့ထိန်းချုပ်ထားတာတွေရှိပါတယ်။ဒီထဲမှာပုဂ္ဂိုလ်ရေးအသေးစိတ်အချက်အလက်တွေကိုအပြင်လူတွေမပေးဖို့အထူးသဖြင့်ပြည်ပနိုင်ငံတွေကိုထုတ်မပေးဖို့လည်းပါပါတယ်။ကမ္ဘာနိုင်ငံအများစုမှာလည်းဒီလိုလိလာမှုတွေသွားလုပ်မယ်ဆိုရင်ဒီလိုပဲကန့်သတ်ချက်တွေရှိနေမှာပါ။အရင်တုန်းကလည်းဒီလိုလေ့လာမှုမျိုးအတော်များများလုပ်ခဲ့ပြီးတော့ဒီလိုစိန်ခေါ်ချက်မျိုးတွေကိုကျွန်တော်တို့အမြန်ရင်ဆိုင်ခဲ့ရတာပါလို့ WHO သုတေသီအဖွဲ့ကောင်ဆောင်ပီတာဘန်မန်ဘရက်ကပြောဆိုသွားတာပါ ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကို WHO ပညာရှင်တွေဒီနေ့အစောပိုင်းသွားရောက်လေ့လာတဲ့အချိန်မှာအခက်အခဲအတော်များများနဲ့ရင်ဆိုင်ခဲ့ရတာပါဝူဟန်မြို့ကိုပညာရှင်တွေသွားရောက်ခွင့်ကိုလည်းတရုတ်အစိုးရကချက်ချင်းခွင့်မပြုတာကြောင့်ရှက်အတော်ကြာနှောင့်နေခဲ့ရပါတယ်အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်မှာပအဝင်လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့ WHO ရဲ့နောက်တဆင့်လေ့လာမှုအတွက်ရောနောင်ဖြစ်လာနိုင်ခြေရှိတဲ့ကျန်းမာရေးအကျပ်အသေးတွေအတွက်ပါပွင့်လင်းမြင်သာမှုရှိတဲ့အထောက်အထားအခြေပြုလုပ်ငန်းမျိုးတွေအချိန်နဲ့တပြေးညီဖြစ်မလာမှာကိုစိုးရိမ်နေတာဖြစ်ပါတယ
်ဗုဒ္ဓဦးနေမနက်ခင်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့နားလောင်တော့ကပြောပြခဲ့ကြတာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmis.voanews.com internet ဆမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်မှာပဲနားဆင်နိုင်ပါတယ်။အခုကစလို့သတင်းပိပုချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ပြင်းထန်နေမှုကြောင့်လက်နက်မဲ့ပြည်သူတွေနေစဉ်တေဆုံးနေမှုကိုအမြန်ဆုံးကာကွယ်ပေးရေးကုလသမဂ္ဂအနေနဲ့ဗင်းနီးနဲ့မဆိုအသုံးပြုဖို့သူ့အနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်နယူးယောက်လူမကဆိုင်ရာမြန်မာအဖွဲ့ယုံရှိကိုသူလာရောက်အပိထောက်ခံသူတွေကိုတွေ့ဆုံခြင်းမှာတန်အမတ်ကြီးဦးကျော်မိုးထွန်းကပြောဆိုခဲ့တာဖြစ်ပါတယ်ကျွန်တော်အမျက်သူကအသေးစိတ်ပြောပြမှာပါအမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဦးနေ့မှာပြုလုပ်မဲ့မြန်မာအရေးဆွေးနွေးပွဲမတိုင်ခင် CRPH ပြည်ထောင်စုလွှတ်တော်ကိုလာပြုကော်မတီကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းဆောင်ရွက်နေတာတွေကိုထောက်ခံအပိရဲ့အနေနဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံရှိမှာအင်္ဂါနေ့ကတန်မတ်ကြီးကိုတန်ဃာတော်တွေအပေါင်းဝင်မြန်မာနဲ့တိုင်းရင်းသားတွေတွေ့ရောက်တွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအနေနဲ့စစ်ရေးနိုင်ငံရေးစီးပွားရေးဗတ်ဆုံမြန်မာနိုင်ငံကိုဖိအားပေးနိုင်မှုအတွက်အစွမ်းကုန်ကြိုးပမ်းဆောင်ရွက်နေကြောင်းအခုလိုပြောသွားပါတယ်
။ကျွန်တော်တို့ကတော့ RTP ဆိုပြီးတော့ Language or Terminology အဲ့လိုမျိုးတော့မသုံးဘူးနော်။ကျွန်တော်အနေနဲ့တော့ဒီဖီးမှာလုံနေတယ်ဆိုတော့ကျွန်တော်က protection ဆိုပြီးတော့ပဲသုံးတယ်ပေါ့နော် protection ဆိုတဲ့ဥစ္စာတော့ပိုကျဲပြန့်တာပေါ့နော
်ဟုတ်ကဲ့ပါ
ဘာလို့ဆိုတော့မျိုးစုံလာလို့ရတာပေါ့နော်ခုနကပြောတဲ့ဟို military level ပဲဖြစ်ဖြစ်ဟို economical level ပဲဖြစ်ဖြစ် diplomatical level ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးယူတော့နေအကုန်တော့ဘာလို့ဆိုနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံလူရည်ရည်တရားမတူကြပါဘူးနော်သူတို့ principle တွေရှိတယ်သူတို့ policy တွေရှိတယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကသိသိရှုဖို့တော့မရဘူးဒါပေမဲ့ကျွန်တော်တို့ပြည်သူတွေသိနေတဲ့ဥစ္စာအသက်ခံနေတဲ့ဥစ္စာတော့ကျွန်တော်တို့စားဖို့လိုတဲ့အတွက်ကြောင့်အတန်ထွက်အောင်ကျွန်တော်တို့ကဆက်လုပ်လုပ်နေတ
ယ်။တန်မတ်ကြီးကိုတွေ့ဆုံအားပေးခဲ့တဲ့အမေရိကန်ပြည်ထောင်စုအခြေဆိုင်တန်ခါသမဂဥက္ကဋ္ဌဆရာတော်ဦးအိတ်ဒရိယကလည်းအခုလိုမိန့်ကြားပါတယ
်။တန်မတ်ကြီးနဲ့အဲဘုံဘုံကိုလက်ဥချပြီးတော့နှုတ်ဆက်ပါတယ်။ဘုံဘုံကလည်းတန်မတ်ကြီးကိုနှုတ်ဆက်ပါတယ်။ပြီးတော့မှတန်မတ်ကြီးကျမ်းမာပါစေ။တန်မတ်ကြီးမြန်မာနိုင်ငံအရေးကိုဆောင်ရွက်နိုင်ပါစေလို့အဲဘုံညာမြတ်တာပို့ပါတယ်သူကလည်းဆရာတော်ဘယ်ရလဲတဲ့အစ်တစ်ကပါလို့ပြီးတော့လည်းဘုံကြီးကြောင်းနေမရောက်နိုင်ဘူးဗျာတဲ့သွားဖို့အစီအစဉ်တော့ရှိပါတယ်အဲဒကာကြီးမြန်မာနိုင်ငံအရေးတို့တို့ပေါ်တော့ဆက်လက်ပြီးတော့တပည့်တော်လည်းအဆွမ်းရှိသမျှခန်းဆောင်ပါတယ်တဲ့အခုလို့သူ့ကိုပေါ့နော်လာပြီးတွေ့ကြတဲ့အတွက်သူကဝမ်းသာပါတယ်တဲ့မြန်မာနိုင်ငံအရေးကတော့အားလုံးညီညွတ်နဲ့လုပ်မယ်ဆိုရင်အောင်မြင်ဖို့နှီးပါပြီလို့သူကပြောပါတယ်နော်
ဒါအပြင်ဝါရှင်တန် DC အခြေစိုက် Freedom, Justice နဲ့ Equality အဖွဲ့ကဦးဆောင်ပြီးတန်မတ်ကြီးဦးကျော်မိုးထွန်းအားထောက်ခံပွဲနဲ့မြမရေးတိတိရောက်ဆောင်ရွက်ဖို့ကုလသမဂ္ဂဌာနချုပ်ရှေ့မှာဆန္ဒပြပွဲလည်းပြုလုပ်ခဲ့ပါတယ်။ဒီတော်တွင်လုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးပွဲကိုဒီပတ်ဗုဒ္ဓဦးနေ့မှာပြုလုပ်ဖို့ရှိပါတယ်။အဖွဲ့ဝင်15နိုင်ငံစလုံးပါဝင်မှာဖြစ်သလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christian Skrenar Bagna လည်းဒီအစည်းအဝေးမှာအစီရင်ခံတင်ပြဖို့ရှိပါတယ်။အာဏာသိမ်းနောက်ကိုစန့်ကျင်တဲ့ဆန္ဒပြသူတော်တော်များများကိုပြီးခဲ့တဲ့သတင်းပတ်အတွင်းစစ်ကောင်စီကရဲရဲစက်စက်ပစ်သက်ခဲ့တဲ့အတွက်လူအများပြားတိဆုံခဲ့ရတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်ဗြိတိနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားတရုတ်တို့ရဲ့ထောက်ခံမှုလိုအပ်တာကြောင့်အစည်းအဝေးပြီးလုံခြုံရေးကောင်စီအနေနဲ့ကြီးညာချက်အသစ်ပေါ်သဘောတူနိုင်ကြမလားဆိုတာတော့မသေးခွဲပါဘူး။ပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြတဲ့ငြိမ်းချမ်းတဲ့ဆန္ဒပြသူတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ဖြေရှင်းတာကိုပြင်းပြင်းထန်ထန်ရှုတ်ချတာတဲ့လုံခြုံရေးကောင်စီကပထမအကြိမ်ကြေညာချက်ကိုလည်းထုတ်ပြန်ခဲ့တာပါ။ဒီကြေညာချက်ကိုလည်းပြည်ထောင်နိုင်ငံကဥဆောင်တင်သွင်းခဲ့တာဖြစ်ပြီးကြေညာချက်ထဲမှာအာဏာသိမ်းတဲ့ဆိုတဲ့စကားလုံးနဲ့နိုင်ငံတကာပိတ်ဆို့မှုဆိုတဲ့စကားလုံးတွေလုံခြုံရေးကောင်စီအနေနဲ့သဘောတူညီမှုမရရှိခဲ့ပါဘူး။အဓိကအဖြစ်တရုတ်နဲ့ရုရှားတို့အပါအဝင်အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကဆန့်ကျင်ခဲ့ကြတာပါ။မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင် ပြီးခဲ့တဲ့စနေနေ့တရက်ထဲလူ100ခန့်ဦးအ ਨੇ ဆုံးအသက်ခံရတယ်လို့ဥရောပမကကသတင်းထုတ်ပြန်ခဲ့ပါတယ်။ခုတော့သတင်းပေးပို့ချက်တစ်ခုကိုနားဆင်ရမှာပါ။ပြည်တွင်းဗန်တွေကနေပတ်စံထုံးနိုင်တဲ့ပမာဏအကန့်အသတ်ဖြစ်လာတာကြောင့်ငွေလုံးငွေရင်း300ရာတဲ့စီးပွားရေးလုပ်ငန်းတွေကအခက်အခဲဖြစ်နေပါတယ်။ဒါကဗန်ချက်တဲ့ငွေကြေးလက်ပတ်စီစဉ်မှုလုံးဝရပ်တန့်တော့မဲ့အခြေအနေတွေစီကိုတဖြည်းဖြည်းဦးတည်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့နန်းလပိုင်ကပြောပြပေးပါမှာ
။မြန်မာနိုင်ငံမှာလူတစ်ယောက်အနေနဲ့ဘဏ်မှာငွေထုတ်မယ်ဆိုရင်တစ်ပတ်ကို730အဖွဲ့အစည်းဆိုရင်300ထုတ်နိုင်တယ်လို့ဝဟိုဘဏ်ကသတ်မှတ်ထားပါတယ်။ ATM ငွေထုတ်ဆက်တွေကနေထုတ်မယ်ဆိုရင်အရင်ကျပ်5,000ခွင့်ပြုထားတာကနေမတ်လ30ရက်နေ့ကနေစပြီးတရက်ကိုကျပ်ငွေ3,000ပဲထုတ်ခွင့်ပြုမယ်လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခုလိုမြန်မာနိုင်ငံဘဏ်အသင်းကညွှန်ကြားလိုက်ပြီးပြည်တွင်းဘဏ်ကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဘဏ်ကတော့အဲ့ဒီအတိုင်းစတင်လှုပ်ဆောင်နေကြောင်းကြေညာချက်ထုတ်ထားပါတယ်။လက်ရှိမှာပုတ်ကလီကဘဏ်တွေရဲ့ငွေထုတ်ငွေလွှဲအပါအဝင်စည်းကမ်းချက်တွေကိုဗဟိုဘဏ်ကအခါအားလျော်စွာထုတ်ပြန်ပေးနေပြီးဘဏ်တွေပြိုလဲသွားမှာမျိုးစိုးရိမ်စရာမရှိဘူးလို့ဗဟိုဘဏ်ရဲ့လက်ရှိဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။အချို့ကိစ္စတွေမှာကမ်းမချက်တစ်ခုလို့ရင်ဘာဖြစ်လာနိုင်မယ်ဆိုတဲ့ impact ကိုလည်းတွက်ချက်ပြီးမှအဲလိုအပ်တဲ့ဟာကိုကာလတစ်ခုတိုင်းတာတစ်ခုဒါစည်းကမ်းစနစ်တစ်ခုသတ်မှတ်တာဖြစ်ပါတယ်။အဲဒီတမန်တဲ့ကိစ္စကဒီသူ serious ဖြစ်စရာအကြောင်းပေါ်မှာခြေခံတဲ့ကိစ္စရမရှိပါဘူးခင်ဗျ။ဒါမှဆိုရင်အကြောင်းမရှိဘူးလို့ပဲပြောချင်ပါတယ်ခင်ဗျ
။ဘန်တွေလည်းပတ်နိုင်အောင်စူးစမ်းနေရလို့စစ်ကောင်စီကပြောပေမဲ့လက်တွေ့မှာအခက်အခဲတွေရှိနေရလို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ်
။ဟိုဒီဘက်ကတော့ဘန်တွေကငွေအစုတုံးကြီးထုတ်ကြလို့ဘန်တွေဟလာဟိုဝင်ဖြစ်မှာဟိုရေးရဲရောမှာဟိုဆွေးနွေးနေမျိုးလေးဟိုရှိကောင်းရှိမယ်။ဒါပေမဲ့ဟိုဒီခွင့်ဘလောက်ခွင့်နေတဲ့ဘဏ်ကြီးနော်ဟိုလုံနေတဲ့အပိုင်းကြီးတွေကဟိုလေပောက်ဟိုဒီကြီးစီးပွားရေးတဲ့ငွေကြီးလေပောက်ဟိုဘာကြောင့်ဒီငွေသားကိုလीဘလာထုတ်ပြီးတာမျိုးနော်အဲလွှဲပြောင်းပြီးတာမျိုးမလုံနိုင်လေဆိုတာတော့အတော်ဆုံးကခက်တယ်ဒီမှာခက်တာကဒီဘဟုဘဏ်ကိုလည်းရလीအကြံပေးကြည့်အများကြီးလုပ်နေတော့ဟိုဘန်နီကျွန်တော်ဆိုရင်လည်းဘန်နီရဲ့ဒါလီပေါ်မှာလူရဲ့ယုံကြည်မှုပေါ့နော်ယုံကြည်မှုထိခိုက်သွားမှာဆိုရင်လည်းတစ်ခါတလေဟိုစီးပွားရေးလက်ပတ်နဲ့လာလာဟိုမမြင်ရသေးဘူးဆိုတော့ဒါပြီးဟိုတကယ်ဟိုဒီခေတ်ဆုံးကနိုင်ငံရေးပြဿနာကတိုက်ပြီးဟိုအများကြီးဟိုဒုက္ခပေးနေပြီပေါ့ဘယ်လိုလဲအဲ့လိုပြောရမယ်
အခုလိုအချိန်နေမှာပဲအာနာသိအုပ်ချုပ်သူတွေကလက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်ထားတဲ့အတွက်လက်ကင်ဖုန်းပေါ်ကနေငွေအလွှဲအပြောင်းလို့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးရပ်တန့်နေပါတယ်။စီးပွားရေးပြန်လည်လည်ပတ်နိုင်ဖို့အရေးကြီးတဲ့အင်တာနက်ဆက်သွယ်ရေးစနစ်တွေဖျက်တောက်ထားတာမတိမငိမ်ဖြစ်နေတာတွေကပြန်လည်ပြင်ဆင်ဖို့မလွယ်နိုင်တဲ့စီးပွားရေးအခြေအနေမျိုးအထိအနည်းအမြန်ရောက်ရှိနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်။ချင်းငွေထုတ်ပေးထားပြီးငွေကြေးလည်းပတ်မှုမရှိသလောက်ဖြစ်နေတဲ့ပြီးတွင်ပုတ်ကလေးကဘဏ်တွေကအတိုးနှုံလျှော့ချပေးဖို့ဟိုဘဏ်ကဒီရက်ပိုင်းအတွင်းတိုက်တွန်းလာပါတယ်။ဘဏ်တိုးနှုံတွေယော့တီဖြစ်စေမျော့တီဖြစ်စေဘဏ်တွေကအခြေအနေတစ်ခုကိုရင်ဆိုင်ရမှာဖြစ်ပြီးအထူးသဖြင့်ဘဏ်ခွဲများတဲ့ဘဏ်တွေတွက်ချေမကိုက်တော့သလိုဘဏ်အသေးလေးတွေလည်းအချက်အသေးကြုံလာနိုင်ပြီးပြည်သူတွေရဲ့စိုးရိမ်မှုတွေကမြင့်မားလာနိုင်ကြောင်းစီးပွားရေးပညာရှင်ပါမောက်ခဒေါက်တာမီမီချိုက VOA ကိုပြောလိုက်ပါတယ်။
အကောင့်မတက်တီဖလိုးကပုံမှန်ချင်းနေမဟုတ်တော့ဘူးတွေ့ရပြီ financial flow ကပုံမှန်ချင်းနေမဟုတ်တွေ့နေရပြီနောက်တရင်ချက်တဲ့စီစဉ်ပုံမှန်ချင်းနေမဟုတ်တော့တွေ့တဲ့အခါမှာလူတွေကတဖြည်းဖြည်းနဲ့ panic ဘက်ကိုဝင်လာနိုင်တယ်ဒီ panic ဆိုဒီမှာ instant တိတ်ကြောက်တဲ့အကောင့်နဲ့ဒီဝိုင်းတစ်ခုလုံးကလည်းရိုင်းနေသွားတယ်အဲရိုင်းနာကိုပို့ရိုင်းသွားစေတယ်အဲဒီအချိန်လေးကသိုးတာကိုပို့သိုးစေနိုင်တယ်အနေထားတစ်ခုဖြစ်သွားစေနိုင်တယ်ဒါကြောင့်ဆော့တက်တဲ့ဒီ၃ခုကိုအတက်နိုင်ဆုံးပြန်ပြီးတော့ထိနိုင်ဖို့လိုတယ်ဒါကဒီနေ့မြန်မာနိုင်ငံမှာဖြစ်နေတာနိုင်ငံရေးပေါ်မှာဖြစ်လာတဲ့စီးပွားရေးအကျက်တဲလို့ပြောလို့ရတယ်နော်နိုင်ငံရေးအကျက်တဲကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်တော့အကောင်းဆုံးပဲလို့ပြောကြတယ်နော်အ
ာနာတိန်လိုက်တဲ့ February 1ရက်နေ့အစောပိုင်းကပဲမြန်မာနိုင်ငံဗန်များအသင်းကဆက်သွယ်ရေးကွန်ရက်ပြတ်တောက်လို့ဗန်တွေအားလုံးယာယီပိတ်ထားပေးဖို့ညွှန်ကြားလာတဲ့အတွက်ပြည်တွင်းဗန်တွေတပြိုင်နက်တည်းပိတ်ခဲ့ကြပါတယ် မြန်မာနိုင်ငံမှာဗန္ဓာရေးအချက်အသေးကြုံလာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်စီးပွားရေးလာလုပ်နေတဲ့နိုင်ငံခြားဘဏ်တွေထဲကကိုရီးယားဘဏ်လုပ်ငန်းတွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းဆက်တခုကငွေထုတ်ငွေသွင်းနဲ့ငွေလွှဲပြောင်းတဲ့ဝန်ဆောင်မှုတွေအားလုံးကိုမတ်လအထက်မှာရပ်နှခဲ့ပါတယ်။ဆန္ဒပြပွဲတွေ CDM လှုပ်ရှားမှုတွေကြောင့်ပြည်သူတွေရဲ့ဝင်ငွေလည်ပတ်မှုကရပ်သွားတာကြောင့်ဘဏ်စုဆောင်ငွေတွေကိုပဲထုတ်သုံးရတဲ့အခြေအနေဖြစ်နေပါတယ်။ဘဏ်တွေမှာဒီငွေပမာဏလျော့ကျသွားနိုင်ပြီးဘဏ်အခက်အခဲတွေရှိလာနိုင်ကြောင်းဒေါက်တာမိမိချိုကပြောပါတယ
်။တော်တူတန်းရဝင်ရောက်ဝင်ပွေများလာပြီ။များလာတော့ငွေဒီဘဏ်တို့လုံးနဲ့ရှော့ချခိုင်းတယ်။ဘဏ်တို့လုံးရှော့တော့ဗာချင်တော့ဒီဘဏ်တွေကရှော့ပြီးတော့ဒီလူတွေကမလုပ်နဲ့။ကုန်အဒီပစ္စည်းရင်းနှီးမြှုပ်နှံမှုမှာဘယ်လိုပဲတော့မနဲ့ဒီချိန်မှာဟုတ်လားနော်။ဒေါ်လာဝယ်မှာပေါ့။သူများနိုင်ငံမှာသွားရင်းနှီးမြှုပ်နှံမှာပေါ့ပတ်ဆံချမ်းသာလူတွေက။ဟိုစင်ကာပူတို့ဘာလို့မှအိမ်တွေဝယ်တာလဲ၊ညီတွေဝယ်တာလဲသွားလုပ်ကြတော့မှာပေါ့နော်။ဒါကြတော့ဘဏ်ထဲမှာရှိတဲ့ဘဏ်တွေဆိုတော့39ထရီလန်45ထရီလန်လောက်ရှိတဲ့ဒီမှာကျန်ငွေပမာဏရော့သွားမှာပေါ့။ရော့လားမရော့လားနောက်လာမယ့်6လလောက်နေအဲဘဏ်တွေရဲ့အဲ့ဒီပမာဏကိုနိုင်ရှင်းကြည့်လိုက်ပြီလားနော်။
အကြမ်းမဖက်အာဏာပီဆန်တဲ့ CDM လှုပ်ရှားမှုမှာပုဂ္ဂလိကဘဏ်ဝင်ထမ်းတွေအတော်များများပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေကိုရပ်နှားထားခဲ့ရပါတယ်အခုအချိန်ထိလည်းဝင်ထမ်းတွေရုံးသွားဖို့တွားရလာရဲ့အခက်အခဲလုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးပါဘူးကိုဗစ်ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ချိန်မှာပဲစစ်အာဏာသိမ်းမှုဖြစ်လာတဲ့အတွက်အခုလိုဘဏ်လုပ်ငန်းတွေငွေကြေးလည်ပတ်စည်းစိမ်မှုတွေထိခိုက်ပြီးစီးပွားရေးကျဆင်းတဲ့ဘက်ဥတည်သွားနိုင်တဲ့အပေါ်စီးပွားရေးပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင
်ဘဏ်လုပ်ငန်းတွေကနေငွေကြေးလည်ပတ်မှုတွေနဲ့ပတ်သက်ပြီးတော့နာဖိုင်ကပြောပြပေးသွားတာပါအခုဆက်ပြီးတော့ဆက်သက်မီဒီယာတရက်ကိုနားဆင်ရမှာပါကဘာတဝမ်းကနေ CRPH ကိုလှူဒန်းနေကြတဲ့ရန်ပုံငွေနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လင်းအောင်ကိုမတ်အင်ဂျင်ကဆက်သွယ်မေးမြန်းထားတာပါ
ဒီနိုင်ငံတကာမှာရောက်ရှိနေတဲ့ဒီမြန်မာရဲ့တိုင်းရင်းသားတွေကနေပြီးတော့ဒီ CRPH track ကိုသူတို့ရမုံငွေတွေလှူဒန်းနေကြတဲ့အခါမှာအခုဒီ GoFundMe ကနေတဆင်ပေါ့နော် CRPH ကိုလှူဒန်းတဲ့အတွက်အထူးကျေးဇူးတင်ရှိကြောင်း CRPH ကထုတ်ပြန်ထားပါတယ်ဆိုတော့အခုလှူဒန်းနေတဲ့ဒီရမုံငွေတွေရဲ့အခြေအနေကဘယ်လိုရှိပါလဲရှင့
်တကယ်တော့အဲ့ဒါလေးနည်းနည်းကျွန်တော်ရှင်းပြချင်တယ်ဗျာ GoFundMe နဲ့လှူဒန်းတဲ့ဟာက CRPH ကိုလှူဒန်းနေအဲဆိုတာတစ်ခုပြည်တွင်းမှာရှိနေတဲ့စစ်ဘေးကြောင့်ဒုက္ခရောက်နေတဲ့လူတွေပေါ့ဗျာရှင်းရှင်းပြောရင်တော့အခုကစစ်ဘေးလို့ပဲကျွန်တော်တို့ကသုံးလို့ရမှာဖြစ်တယ်စစ်တပ်ကနေပြီးတော့ဟိုလုံနေတဲ့အဲဂျမ်ဖက်မှုတွေကြောင့်မလို့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့အတွက်ကိုကျွန်တော်တို့ကဒါကပြည်သူ့ကောင်ကြီးကနေတာဝန်ယူပြီးတော့ဆောင်ရွက်နေတာဖြစ်တယ်ဒီလူငွေကိုကောက်ခံနေတာဖြစ်တယ်အဲအဲ့ဒီအတွက်ကိုကျွန်တော်တို့ CRPH ကနေပြီးတော့ပြည်သူတွေကိုစားကျေးဇူးတင်ကြောင်းကိုဒါကကျွန်တော်တို့ဖော်ပြလိုတာဖြစ်ပါတယ်ဗျလက်ရှိအချိန်ဒီမှာတော့တခုခုနောက်ဆက်ကြောင်းတော့လည်းကောင်းကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်။အဲဒီအတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှူခံနေတဲ့ website ကိုကျွန်တော်တို့ခဏရပ်ထားပါတယ်
။အဲ့ဒါဆိုလို့ရှိရင်ပြည်သူတွေဘက်ကနေပြီးတော့လှူဒန်းမယ်ဆိုလို့ရှိရင်ရောဘယ်တော့လောက်ပြန်ပြီးတော့သူတို့လှူဒန်းလို့ရမလဲရှင်
။အဲ့ဒါအတွက်ကိုပြည်သူ့ကောင်ကြီးကနေပြီးတော့ဖြည့်ရှင်းချက်ပြန်လည်တင်ပြထားပါတယ်။အဲ့ဒီတင်ပြချက်ကိုသူတို့ဘက်ကနေပြီးတော့အဲအရှင်ပြေပြီဆိုလို့ရှိရင်ဒါပြန်ပြီးတော့ဖွင့်ပေးမယ်လို့သိရပါတယ်ဗျ။ရည်တိကြတော့ပြောလို့မရသေးပါဘူး။တို့များသောအားဖြင့်တော့တရက်နှစ်ရက်အတွင်းမှာပြန်ပြီးတော့ဖြည့်ရှင်းချက်ကိုတို့ကျေနပ်တယ်ဆိုလို့ရှိရင်ဒါကပြန်ပြီးတော့ဖွင့်ပေးလို့ရပါတယ
်။တစ်ဖက်မှာကျတော့ဒီလှူဒန်းငွေပမာဏနဲ့ပတ်သက်ပြီးတော့အခုဦးတင်လျောင်တို့ဘက်ကဘလို့သတ်မှတ်ထားတာမျိုးရှိပါလဲရှင
်။ကျွန်တော်တို့အနေနဲ့တော့သတ်မှတ်ထားတာတော့မရှိပါဘူးဗျ။ဒါကတော့ပြည်သူလူထုတွေရဲ့စေတနာပေါ်မူတည်ပြီးတော့သူ့အမောင့်ဘလောက်ပဲရောက်ကျွန်တော်တို့ကတော့ဒါကိုဟိုဘယ်လောက်ရောက်ရမယ်ဘယ်လောက်ရရမယ်ဆိုတဲ့ဟာမျိုးမရှိပါဘူးအခုဆိုရင်ပဲပြည်သူလူထုရဲ့စေတနာကြောင့်ပဲအဲဒီငွေမောင်းကရပိုင်းတွင်းလေးမှာလည်းတန်းနဲ့ချီပြီးတော့တက်လာတာကျွန်တော်တို့တွေ့ရပါတယ်အဲဆိုတော့အဲ့ဒါကတော့ကျွန်တော်တို့သတ်မှတ်ချက်တည်တံ့အနေနဲ့တော့မရှိပါဘူ
းဆိုတော့ဥတည်လေးအောင်လည်းရှင်းပြသွားပါတယ်ဒီခုဒီလူတန်းတဲ့ငွေတွေဟာဒီမြန်မာနိုင်ငံမှာပေါ့နော်အခုသဖြင့်ဒီစစ်ဘေးဒုက္ခတွေဖြစ်ဖြစ်စစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်အခက်ခဲကြုံနေရတဲ့သူတွေကိုလူတန်းမယ်ပေါ့နော် CDM movement မှာပါဝင်တဲ့သူတွေကိုလည်းလူတန်းနေတယ်မှာလည်းပါတဲ့ခါကျတော့ဒီလိုတကယ်လိုအပ်နေတဲ့သူတွေရှိကိုဒီရန်ပုံငွေတွေရောက်ဖို့ပေါ့နော်အဲ့ဒါမျိုးကြတော့ CRPH ကဘယ်လိုလှုပ်ဆောင်လဲရှင်
အဲအဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့အခက်အခဲတွေအများကြီးဖြစ်နေတာပေါ့ဗျာအခုချိန်မှာတော့ဘဏ်တွေကလည်းပိတ်ထားတယ်ညားရမှာမှအဲ့ဒီငွေတွေရဲ့စီးဆင်းမှုတွေကိုစစ်ကောင်စီကနေပြီးတော့အတင်းကိုလိုက်ပြီးတော့ပိတ်ဆို့မှုတွေတင်းကျပ်မှုတွေလုပ်နေတဲ့ခါကျတော့ကျွန်တော်တို့အနေနဲ့တော်တော်လေးအခက်အခဲဖြစ်ရပါတယ်တကယ်တော့ဒါကမလုံးဝမလုံးတဲ့ကိစ္စဖြစ်တယ်ဘာဖြစ်လို့လဲဆိုတော့အခက်အခဲဖြစ်နေတဲ့လူလူစီကို ngwe re ko yaw aw po po twat ko di alu khan na de ngwe re yaw aw po po twat ko lou ni de kaisa ma da lu ru ko po pi lo dukkha yaw aw tharo bak ka lou ni de lo chanaw lo myin na ga akhet khe de ya chanaw lo twat taw ko phit ni ba de a di paw ma le
aku ya la ye di yam mon ngwe re ko ja ro di lo akhet khe de ja de ya aw blu saw yet twa ma le shin
အဲ့အဲ့ဒါကတော့ကျွန်တော်တို့လည်းနီလန်းနေရှာဖွေပြီးတော့ဆောင်ရွက်သွားမှာရှိပါတယ်။အဲဒါအနေနဲ့ကျွန်တော်အနေနဲ့ဒီဟာကိုတော့တည်တည်တမတ်ရင်ထုတ်ဖော်ပြောနေလို့မရပါဘူး။အဲ့ဒါကတော့ဟိုကျွန်တော်တို့အလူခံတဲ့ဖွဲ့စည်းရနေပြီးတော့လည်းဒါကိုအဆင်ပြေသွားအောင်လုပ်ဖို့အစီအစဉ်ရှိပါတယ
်။လူတန်းတဲ့သူတွေဘက်ကရောဒီပုံမှာဟိုတို့ရဲ့ယုံကြည်မှုပေါ့နော်။အဲ့ဒါကဘယ်လောက်ထိယုံကြည်စိတ်ချရမလဲရှင်။
အော်လူရန်လူရင်းနေရတော့ယုံကြည်စိတ်ချလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူ့ကုန်ရည်အသင်းဆိုတာလည်းတမတ်တမတ်ကြကြနဲ့ဟိုတုန်းကလေးကနှစ်ပေါင်းများစွာရက်တီလာတဲ့ဖွဲ့စည်းလည်းဖြစ်တယ်။ဘသူတွေလုပ်တင်တယ်ဆိုတာကိုလည်းဒါကပွန့်ပွန့်လင်းလင်းမြင်းမြန်းသားသားပါရှိပါတယ်။ပြီးတော့ကျွန်တော်တို့အနေနဲ့ကလည်းသူတို့ကိုယုံယုံကြည်ကြည်ရှိပါတယ်။အဲဆိုတော့ CRPH ကယုံကြည်တဲ့လူတွေပေါ်မှာပြည်သူလူထုကလည်းယုံကြည်မယ်ဆိုတာဒါအကျဉ်းမဲ့ကျွန်တော်တို့ကယုံကြည်ပြီးသားဆိုတော့လူထုအနေနဲ့ဒီပေါ်မှာသံသယရှိမယ်လို့ကျွန်တော်တို့လုံးဝမထင်ပါဘူးဗျာ။ဒါကြောင့်မလို့လေဒီငွေတွေအဲ့လောက်ငွေကာလတို့အတွင်းလေးမှာခဏလေးနဲ့အမောက်ငွေအများကြီးဖြစ်လာတာပါ
။တစ်ဖက်မှာဒီစစ်ကောင်စီကတော်တော်လေးကိုပြင်းပြင်းထန်ထန်ပေါ့နော်အင်အားအရန်သုံးပြီးတော့ဖိနှိပ်တဲ့ပုံမှာကြတော့တည်သူတွေရောနောက်နိုင်ငံတကာရောက်နေတဲ့မြန်မာတွေတိုင်းသားတွေကရောပေါ့နော်သူတို့ကဖက်ဒရယ်ပြည်ထောင်စုအစိုးရနောက်ဖက်ဒရယ်တပ်စုပြီးပေါ့နော်ဒါမျိုးတွေဖွဲ့စည်းဖို့အတွက်လည်းဒီရမုံငွေတွေအသုံးပြုဖို့ဆိုတာလူလူလားပေါ့သူတို့ထုတ်ပေါ်ပြောဆိုတာကြီးလည်းရှိရဲ့ဆိုတော့ဒီပုံမှာရောဥတီလင်းအောင်ဘယ်လိုဟိုအမြင်ရှိပါလဲရှင့
်လူတန်းမှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့အများကြီးပြောပြောလို့ပါဘူးအဲဖက်ဒရယ်တပ်မတော်ဆိုတာကတော့ဒါကအစိုးရတရက်ဖြစ်လာလို့ရှိရင်အဲတပ်မတော်ဆိုတာလူထုကိုအကာအကွယ်ပေးမဲ့တပ်မတော်ဆိုတာကတော့ဒါကတော့ရှိလာမှာပါအဲတော့ဒါရှိဖို့လည်းလိုအပ်ပါတယ်ဆိုတော့လူထုကိုတကယ်ကိုအကာအကွယ်ပေးမဲ့နော်ဖက်ဒရယ်တပ်မတော်ဆိုတာဖြစ်လာမှာပါအဲဒီပုံမှာတော့ကျွန်တော်ဘာမှပြောစရာမရှိပါဘူး
အဲ့ဒါကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဂုဒ်ကာမှာတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်အပြတ်မတ်အင်ဂျင်နီကတင်ပြထားပါဗျာ
။မြန်မာနိုင်ငံမှာတော်လှန်ရေးအသစ်တစ်ခုပေါ်ပေါက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာမှာ Hannah Beach ရေးသားထားတဲ့ဆောင်းပါးကိုတင်ပြမှာပါ။မြန်မာနိုင်ငံနယ်စပ်တော်ရင်တနီးယားမှာလက်နက်ကင်တပ်တွေဟာချွေးတလုံးလုံးနဲ့အခြေခံလေ့ကျင့်ခန်းတွေကိုလုပ်နေကြပါဗျာ။သူတို့တွေဟာ Rifle တနက်တွေကိုဘယ်လိုကင်ရမလဲ၊လက်ပစ်ဘုံစနက်တံကိုဘယ်လိုဖြုတ်ရမလဲမီးလောင်ဘုံကိုဘလို့တက်ဆင်ရမယ်စရာတွေကိုလေ့ကျင့်သင်ယူနေကြောင်းဆောင်းပါးမှာအစချီရေးသားထားပါတယ်ဒီတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့လကအာနာသိမ့်ပြီးတိုင်းပြည်ကိုစစ်မြေပြင်တပ်ဖွဲ့ရရက်ဆက်ဆက်ပစ်ခတ်နှိမ်နှင်းမှုတွေလုပ်ခဲ့တဲ့မြန်မာစစ်တပ်ကမဟုတ်ပါဘူးသူတို့တွေဟာကျောင်းသားတွေလှုပ်ရှားတက်ကြွသူတွေနဲ့တာမန်ရုံးဝင်တန်းတွေစုစည်းပါဝင်တဲ့အဖွဲ့တွေပဲဖြစ်ပါတယ်ကဘာပေါ်မှာအရက်ဆက်ဆုံးလက်နက်ကင်တပ်ဖွဲ့ကိုပြန်ပြီးခုခံဖို့တခုတည်းသောနည်းလမ်းဟာလက်နက်ကင်ပြန်ပြီးတိုက်ခိုက်ဖို့ဖြစ်တယ်လို့ယုံကြည်နေကြသူတွေဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်စစ်တပ်ဟာသူတို့လက်နက်တွေနဲ့ရရက်ဆက်ဆက်ပစ်ခတ်နှိမ်နင်းနေတာဟာစင်စားတွဲခေါ်နိုင်စွမ်းမရှိတဲ့တော်ရိုင်းတရိတ်ဆန်နေလိုမျိုးဖြစ်နေတယ်လို့မြင်ကြောင်းတော်ရဲမှာတပတ်စစ်တင်နန်းလာတက်နေတဲ့ရန်ကုန်မြို့သူအမျိုးသမီးတအူးကပြောပါတယ်သူ့လိုပဲအခြားသူတွေလည်းလက်နက်ကင်တော်လှန်ရေးမှာပါဝင်ခဲ့ကြတယ်လို့ဆိုပါတယ်ရက်သတင်းပတ်များစွာငြိမ်းချမ်းစွာဆန္ဒပြမှုတွေပြီးဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုကိုခုခံတဲ့ရှေ့တန်းကပါဝင်သူတွေဟာပျောက်ကြားတက်တွေအဖြစ်ရောက်ရှိလာကြပါတယ်။မြို့ကြီးတွေမှာဆိုရင်စစ်တပ်ရဲ့ကျူးကျော်ဝင်ရောက်မှုတွေကိုကာကွယ်တားဆီးဖို့ရက်ွက်တွေအလိုက်ဆန္ဒပြသူတွေဟာအတားအဆီးတွေကိုတိစောက်ခဲ့ကြသလိုမိခိုးပုံးတွေလုံနီးကိုလည်းအင်တာနက်ကနေလေ့လာသိမ်းယူခဲ့ကြပါတယ်။တော်ရဲမှာဆိုရင်တော့သူတို့တွေဟာအခြေခံစစ်စင်ရေးနီးစနစ်တွေနဲ့စစ်ရေးနဲ့ဆက်ဆက်နေတဲ့အဆောက်အုံတွေကိုဖျက်ဆီးနှီးစတာတွေကိုလေ့ကျင့်သင်ကြားနေကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ ဒါပြင်အခြားတော်လှန် ခုခံတဲ့ နည်းလမ်းတွေလည်း ဆက်လက်တည်ရှိနေတယ် လို့ဆိုပါရတယ်။ ဗုဒ္ဓဘုရားက နိုင်ငံတော်ဟွန် အရောင်းဝယ် လုပ်ငန်းတွေ ပိတ်ပြီး အတန်တိတ် သပိတ်မှောက် လှုပ်ရှားမှုနဲ့ အတူ လူထုရဲ့ အမိတ် မနာခံရေး CDM လှုပ်ရှားမှုဟာ စီးပွားရေးကို အနှောက်အယှက် ဖြစ်စေခဲ့ပါတယ်။ ဒါပေမဲ့လည်း ဒီလို နည်းလမ်းတွေနဲ့ ကြိုးစားအားထုတ်မှုတွေဟာ မလုံလောက်နိုင်ကြောင်းနဲ့ လက်နက်ကင်ထားတဲ့ တပ်မတော်ကို သူတို့အတိုင်းပဲ လက်နက်နဲ့ ပြန်ပြီးတုံ့ပြန်ဖို့ဒုနေတယ် ဆိုတာကို လက်ခံအတိမတ်ပြမှုတွေ တိုးလာနေတယ် လို့ဆိုပါရတယ်။ တိုင်းပြည်ကိုကယ်တင်ဖို့တော်လှန်ရေးတည့်ရဲ့လိုအပ်နေကြောင်းနဲ့မြန်မာနဲ့တိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့ဖက်ဒရယ်တပ်ဖွဲ့စည်းဖို့ထောက်ချခံထားရတဲ့လွှတ်တော်အမတ်တွေရဲ့ကိုယ်စားလှယ်အဖွဲ့ကတောင်းဆိုခဲ့ကြောင်းလဲဆောင်းမမှာဖော်ပြထားပါတယ်ရှင်။မန်အင်ဂျင်နိုင်ငံတင်ပြပြီးတော့ဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးမြန
ရွှေပြောင်းဝင်ရောက်သူတွေအရေးကင်တွေရမှာတော့သမ္မတဂျိုးဘိုင်ဒန်ဆွေးရဖို့တိတ်မျက်နှာကောင်းရစရာမရှိဘူးဖြစ်နေပါတယ်။ ABC သတင်းဌာနနဲ့ IPSOS ရဲ့ပူးပေါင်းကောက်ခံတဲ့လူမှုစစ်တမ်းတွေအရ90ရာခိုင်နှုန်းလောက်ကဘိုင်ဒန်ဆွေးရရဲ့ကင်တွေပုံကိုမချိုက်ကြပါဘူး။ရွှေပြောင်းဝင်ရောက်သူတွေအနေနဲ့တရားမဝင်လာကြတာမျိုးမလုပ်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပေမဲ့သူ့ရဲ့မူဝါဒတွေကြောင့်အခုလိုထောင်ထောင်ချီတဲ့လူတွေဟာနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေကြတာဖြစ်တယ်လို့အကြေကတ်တွေကထောက်ပြပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်တိဆောက်ခဲ့တဲ့အမေရိကန်မက္ကဆီကိုနယ်စပ်တတိုင်းကိုဆက်မဆောက်ပဲရပ်ပစ်ခဲ့တာနောက်ပိုးပြီးတော့လူသားဆန်နဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကင်ဆယ်မယ်ဆိုပြီးတော့ဘိုင်ဒန်ကပြောထားခဲ့တာပါ Republican ထက်လွတ်တော်အမတ် Dan Sullivan က
To me, it was shocking. I think the president and the vice president need to go down there, see what I saw.
ကျွန်တော်တို့တော့တော့အားသင့်စရာပါ။ကျွန်တော် Republican တွေရော Democrat တို့အမတ်တွေသွားကြည့်ခဲ့တဲ့နေဆက်ကိုသမ္မတရောဒုသမ္မတရောသွားကြည့်ဖို့လိုပါတယ်။ချက်ချင်းကိုတုံ့ပြန်လုပ်ကင်စရာတွေရှိနေပါတယ်။အခုတော့ဒီတိုင်းနေဆက်ကိုဖွင့်ထားပေးသလိုပါလူသားချင်းစာနာမှုနဲ့ကင်တွေနေတဲ့အချိန်ထဲမှာကျမရေရှူတော့ကနေလဲကြည့်ရှုကင်တွေဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်။နေဆက်ကိုပိတ်ဆို့ထားပြီးရွှေပြောင်းဝင်ရောက်သူတွေကိုပြန်နှင်လွတ်နေတယ်လို့ဘိုင်ဒန်ဆွေးရကတော့ခြေပတ်ထားပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေအရေးဟာဆက်ဝိုင်းလို့ပတ်လည်သွားနေတာကြောင့်အသေးချာကင်တွေဖို့လိုအပ်တယ်လို့ဆိုပါတယ်။အင်မီရောပြန်ကြားဆက်သွယ်ညွှန်ကြားရမှု Kate Bedingfield က
They're not the result of one administration's policies or another administration's policies.
အရင်ဆိုရဓမ္မမဟုတ်ဘူးဆိုရရဲ့မူဝါဒတွေကြောင့်ဒီလိုဖြစ်နေတာမဟုတ်ပါဘူး။ဒါတွေဟာဒေတာရင်းရာသီဥတုဖောက်ပြန်မှုစင်ရမွေးတည်မှုနဲ့အကြမ်းဖက်မှုတွေရဲ့အကျိုးဆက်ကြောင့်ဖြစ်လာတာပါလို့သူကခြေပပါတယ်။မိဘတွေမပါဘဲဝင်ရောက်လာကြတဲ့ကလေးငယ်တွေအရေးကင်တွေဖို့သမ္မတဘိုင်ဒန်ကဒုသမ္မတကမလာဟဲရစ်ကိုတာဝန်ပေးထားပါတယ်။အခုချိန်မှာတော့အသက်အရွယ်မပြေသေးတဲ့ကလေးငယ်တွေကိုပဲအမေရိကန်ပြည်ထောင်စုအနေနဲ့လက်ခံနေထိုင်ခွင့်ပေးထားပြီးတော့ဒီကလေးတွေကိုထားဖို့လက်ခံထိန်းသိမ်းရေးကေအာ9ခုလည်းဖွင့်ထားပါတယ်။အခုလိုလက်ခံထားတဲ့ကလေး80ရာခိုင်နှုန်းကျော်မှာသူတို့ရဲ့မိသားစုဝင်တွေဟာအမေရိကန်မှာရှိနေကြပြီးတော့40ရာခိုင်နှုန်းလောက်ဟာမိဘတွေဖြစ်ပါတယ်။အခုလိုနေဆက်ဖြတ်ကျော်ဝင်ရောက်မှုအရှိန်အဝန်လျှော့ချဖို့သမ္မတဘိုင်ဒန်ဟာရွှေပြောင်းဝင်ရောက်သူတော်တော်များများရဲ့နေရင်းနိုင်ငံတွေဖြစ်တဲ့ Honduras, El Salvador, Guatemala စတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ
။ကိုအောင်ကတင်ပြပေးသွားတာပါ။အခုတခါကိုကျော်ကျော်သိန်းတင်ဆက်တဲ့အင်ကာညဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိအခြေအနေအောက်မှာသတင်းမီဒီယာသမားတွေအနေနဲ့သတင်းရယူဖို့အခက်အခဲမျိုးမျိုးရင်ဆိုင်နေရတယ်လို့လက်တွေ့ကွင်းဆင်းလောက်ကန်နေတဲ့သတင်းမီဒီယာသမားတွေက VOA ကိုပြောပါတယ်။သူတို့တွေဘလို့အခြေအနေနဲ့ရင်ဆိုင်နေရတယ်၊ဘလို့အခက်အခဲတွေကြုံတွေ့နေရဆိုတာနဲ့ပါဝင်ဒီရက်ပိုင်းအတွင်းအပြင်းထန်ဖြိုခွဲနေရတဲ့ရန်ကုန်တောင်တကူမြို့နယ်အခြေအနေတချို့ကိုပါဆွေးနွေးကမှနားဆင်ကြရမှာပါ။အလွတ်သတင်းတောက်ကိုတက်ခေါင်လင်းတောင်တကူမှာကိုရိုင်းသတင်းသွားယူခဲ့သူအလွတ်သတင်းတောက်မတ်သူစာလွတ်လပ်သောသတင်းသမားများအင်အားစု IJF မှအလုပ်လုပ်ကိုင်နေတဲ့အမည်မဖော်လိုတဲ့သတင်းမီဒီယာသမားတူတို့နဲ့ကိုကျော်ကျော်သိန်းတို့ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျ။အ
ေးကင်းရင်ကင်းရှိကြတဲ့အတွက်ဝမ်းသာပါတယ်ကျွန်တော် VOV ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးပေးတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ခင်ဗျ။ဆိုတော့ကျွန်တော်
ကျေးဇူးတင်ပါတယ်ခင
်ဗျ။ပထမဦးဆုံးကိုထက်ခေါင်လင်းနဲ့စားလိုက်အောင်ကိုထက်ခေါင်လင်းဟလာလက်ရှိမြန်မာနိုင်ငံအခြေအနေမှာအတွေ့အမြင်မှာတည်င်းယူနေရတဲ့အခြေအနေကဘယ်လိုများရှိနေပါသလဲ။သတင်းသမားတွေတည်င်းယူလို့ရောရနေပါသေးရဲ့လား
။အဲ့ဒါမှကျွန်တော်နှစ်ခုရှိတယ်ကွာ။တည်င်းယူလို့ရနေသလားဆိုတော့ရတဲ့အခြေအနေတွေတချို့တွေမှာတော့ရှိတယ်။ဒါပေမဲ့တချို့တွေမှာကလည်းတည်င်းသမားတွေအပေါ်မှာဒီပြောမလို့အစိုးရအာဏာပိုင်ကဟိုဖန်တီးအရေးယူတဲ့အပိုင်းတွေမှာတည်င်းသမားတွေကြောက်ရွံ့ထိတ်လန့်မှုရှိနေတယ်လို့နောက်တစ်ပိုင်းကတော့ ပြည်သူတွေကိုနှိုက်ကိုကလည်းဟိုသူတို့ကိုတည်ငြိမ်လို့ရှိရင်ဟိုသူတို့ရဲ့ဒီမျက်နှာတို့ရုပ်တူပါတို့ပါသွားမယ်ဆိုတော့စိုးရင်ထိမြောက်မှုကလည်းတည်ငြိမ်သမားတွေမှာကအဓိကစိန်ခေါ်မှုတစ်ခုကျွန်တော်တို့မှာလက်တွေ့ကြုံတွေ့နေရတယ်။ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကဘာလဲဆိုတော့တည်ငြိမ်သမားတွေကိုကျွန်တော်တို့ကဟိုဘလောက်ထိကောကျွန်တော်တို့ covering လုပ်ပေးနိုင်မှာလဲ။အထူးသဖြင့်ဟိုတည်ငြိမ်ဌာနတွေကဘလောက်ထိ covering လုပ်ပေးနိုင်မှာလဲ။သက်ဆိုင်ရာဌာနဆိုင်ရာအဖွဲ့အစည်းတွေကဘလောက်ထိ covering လုပ်ပေးနိုင်မှာလဲဆိုတော့ကျွန်တော်တို့ကလုံးဝပါမအမှတ်ကန်ချက်မရှိတော့ဘူး။ကျွန်တော်တို့ကတော့မြေပြင်တည်ငြိမ်ယူကြတယ်။မြေပြင်တည်ငြိမ်ယူကြတဲ့အစီအမှာအဲ့ဒီအခက်အခဲကိုကျွန်တော်တို့ကဖျက်ဆီးဖို့ကိုအများကြီးကျွန်တော်တို့က risk တွေယူနေရပြီ
။ဟုတ်ကဲ့ဆိုတော့လွတ်လပ်သောသတင်းသမားများအင်အားစု IGF ပေါ့နော် IGF ကဒီကျွန်တော်နားလည်သလောက် February 1ရက်နေ့ဆရာနာဒေးဘီနောက်ပိုင်းမှာဖွဲ့လို့ကျွန်တော်နားလည်ပါတယ်ဟုတ်ပါလားခင်ဗ
ျဟုတ်ပါတယ်ခင်ဗျအာကျွန်တော်တို့ဒီဆရာနာဒေးဘီနောက်ပိုင်းမှာဒီသတင်းသမားတွေကိုဖိနေဖို့လုပ်လာတဲ့ချိန်မှာကျွန်တော်တို့နယ်ပယ်ပေါ်ပေါင်းစုံပေါ့နော်ကျွန်တော်တို့ရုပ်တံရှိမယ်ကျွန်တော်တို့ online နေလည်းရှိတယ်သတင်းစာတွေလည်းရှိတယ်အဲ့ဒီမှာရှိတဲ့နယ်ပယ်ပေါင်းစုံမှာရှိတဲ့ဒီသတင်းသမားတွေပေါ့တယ်ကမာရီဆိုပြီးတော့ဖွဲ့စည်းထားတာပါခင်ဗ
ျဒီအဓိကရွေချက်ကဘယ်လိုရွေချက်နဲ့အဓိကဒီလိုဖွဲ့စည်းလိုက်တာလဲထားတာခင
်ဗျဟုတ်ကဲ့ကျွန်တော်တို့ရွေချက်ကတော့ဟိုဥတီချက်လေးရတော့ထားထားတယ်ပေါ့နော်ပုံစံမျိုးဒါပေမဲ့အဓိကရွေချက်ကနှစ်ခုလို့ပြောလို့ရတယ်တစ်ခုကတော့ကျွန်တော်တို့လက်ရှိစစ်တပ်ကနေပြီးတော့အာဏာသိမ်းတာကိုကျွန်တော်တို့တည်နှမားအနေနဲ့ကျွန်တော်တို့လုံးလုံးလက်မခံဘူးဆိုတာတစ်ချက်ရှိတယ်နောက်တစ်ခုကကြတော့ဒီစစ်အနာသိန်းကာလမှာတရင်သမားတွေရဲ့တရင်စာလွတ်လပ်ခွင့်တရင်ရေးသားခွင့်တွေပတ်သက်ပြီးတော့ချုပ်ချယ်လာတာမှန်တယ်များကိုကျွန်တော်တို့လက်မခံဘူးကျွန်တော်တို့ဒါကိုတောင်းလန့်မယ်ပေါ့နော်ဟိုကျွန်တော်တို့ရေးလို့ရတဲ့နေရာကနေရေးရုပ်ကိုရေးမယ်ဆိုတဲ့ခံယူချက်တွေနဲ့ကျွန်တော်တို့ဖွဲ့စည်းလာပါခင်ဗျဟု
တ်ကဲ့ကျွန်တော်ပြီးခဲ့တဲ့တရင်ပတ်တွေအတွင်းမှာပေါ့လေတရင်သမားတွေဂျားထဲမှာတဘောတာကွဲလွဲစရာကိစ္စလေးတွေကျွန်တော်တို့လည်းဂျားခဲ့ရတယ်အဲ့ဒါကဘာလဲဆိုတော့ဒီစစ်ကောင်စီကလုပ်တဲ့တရင်စာရှင်းလင်းပွဲကိုတက်မယ်မတက်ဘူးဆိုတဲ့ကိစ္စဟာလားနော်စကောက်စီစီကနေပြီးတော့တရင်ရယူမယ်မရယူဘူးဆိုတဲ့ကိစ္စဒီနေရာမှာတချို့ကလည်းပဲစကောက်စီကနေပြီးတော့ရတဲ့တရင်တွေကတရင်မှန်မဟုတ်ဘူးအဲ့တော့ဘာမှတရင်ယူနေစရာမလိုဘူးတဖက်ကအမြင်အရကြတော့လည်းပဲဘာဖြစ်ဖြစ်တရင်သမားကတော့တရင်သမားအလုပ်ပဲလုပ်ရမှာပဲဟလားတရင်ရှိရင်ရှိတဲ့တရင်ကိုရေးရမှာပဲစကောက်စီကပေးတော့မလို့ဘသူကပေးတော့မလို့ဆိုပြီးတော့မဆောင်သင့်ဘူးဆိုတဲ့အမြင်မျိုးနဲ့ပေါ့နော်အဲ့ဒါမျိုးတွေကျွန်တော်တို့ကြားခဲ့ရတာရှိပါတယ်ဆိုတော့လက်တွေ့ဒီထဲမှာရှိနေတဲ့အခုကိုထက်ခေါင်လင်းတို့နောက်အခု IGF2 အနေနဲ့ရောဘယ်လိုဒီပေါ်မှာဘယ်လိုသဘောထားရှိပါသလဲကိုထက်ခေါင်လင်းအရင်ပြောပြပါလား
ကျွန်တော်တို့ကပထမဆုံးကျွန်တော်တို့ကစဉ်းစားလိုက်တာကဟိုစစ်ကောင်စီကကျွန်တော်တို့ဒဇနရှင်တွေလောက်တဲ့အခါမှာကျွန်တော်စစ်ကောင်စီကိုဒဇနရှင်တွေဝင်တက်မယ်ဆိုရင်ကျွန်တော်ကအသိမှတ်ပြုရရောက်မယ်တစ်ချက်နောက်တစ်ချက်ကပါသူတို့စီကတော့ကျွန်တော်တို့တကယ်ကောကျွန်တော်တို့မေကွန်းကောင်းကောင်းနဲ့မေးတယ်ဆိုရင်တစ်ကြတဲ့အပြင်ဖြစ်မှန်လို့ကျွန်တော်ကြားနိုင်ပါမလားဆိုတော့ကင်မရာကကျွန်တော်တို့ဒီမှာအကြည့်ထိတ်တော့ကျွန်တော်တို့ကတော့ဒီဘက်ကောက်လောက်တာပေါ့နော်ဒီစစ်ကောင်စီရဲ့တင်းနာချင်းတွေကဒီကျွန်တော်လုံးဝမတက်ဖို့ကျွန်တော်ဘက်ကောက်လောက်တယ်ဒါပေမဲ့တချို့သောတင်းနာနာတွေကတော့တက်ကောင်းတယ်အဲတက်ကောင်းလည်းတက်ခဲ့ပါတယ်အဲ့ဒါလို့လည်းကျွန်တော်တို့ဟိုတစ်ဖက်ကနေတော့ကျွန်တော်တို့က social punishment ပုံစံမျိုးမဟုတ်ပင်မဲ့ဒါတော့ကျွန်တော်တို့ကန့်ကွက်တယ်ဆိုရဲဟာမျိုးတော့ကျွန်တော်တို့ဟိုကိုယ့်ရဲ့ personal အနေနဲ့ကျွန်တော်တို့လုပ်ခဲ့ကြတယ်။ဒါကကျွန်တော်တို့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်နှက်ကအတိမတ်ပြုတ်ကကျွန်တော်တို့ရောက်သွားမလားဆိုတော့စိုးရင်စိတ်ကတော့ကျွန်တော်တို့ဒီမှာအများအားရှိတယ်ပြောကျွန်တော်တို့ကလုံးဝစစ်ကောင်စီရဲ့တင်ဆက်ရှင်နေမှုတွေလုံးဝမတက်ဖို့ပြီးတော့လို့ရှိရင်သူတို့ရဲ့ဟာတွေကိုကျွန်တော်လုံးဝအတိမတ်မပြုတ်ဖို့အတွက်ကိုကျွန်တော်တို့ကဘက်ကောက်လုပ်ပါမယ
်။ဟော IGF နဲ့ရောဒီရောဘယ်လိုသဘောထားရှိတယ်လဲ။ဒီဖက်မှာလည်းကျွန်တော်ရဲ့နောက်တဲ့စဉ်းစားချက်တစ်ခုပေါ့နော်ဒါကမယူတော့ရောမိကုံးမမိတော့ရောမိကုံးမေးပိုင်ခွင့်မစိုးဘူးလားဟလာလူသူရဲ့တိပိုင်ခွင့်မစိုးရှုံးဘူးလားဆိုတဲ့စဉ်းစားချက်ကျွန်တော်ကောင်းတယ်မှာအဲ့လိုစဉ်းစားချက်မျိုးလည်းရှိပါတယ်ဆိုတော့ IGF အဖက်ကရောဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗ
ျဟုတ်ကဲ့အာကျွန်တော်တို့ဒီစစ်ကောင်စီရဲ့လုပ်တဲ့တရင်သာရှင်းလင်းပွဲမှာဟိုတပင်းတမားတွေခြားတယ်မှာအယူဆပေါ့နော်နောက်အာခုနကဘယ်လိုခံယူမလဲဆိုတဲ့အပိုင်းကအာကွဲတာတော့တကယ်လက်ရှိအရှိတရားပဲပေါ့ကျွန်တော်တို့သွားယူတဲ့သူတွေလည်းယူကြတယ်အာသွားမယူဘူးအာစစ်ကောင်စီကိုအတိမတ်မပြုတ်လို့ဘူးဆိုပြီးတော့ white out လောက်တာလည်းလောက်ကြတယ်ဒါကဟိုကျွန်တော်အမြင်ကတော့ဟိုသတင်းသမားတယောက်ချင်းစီရဲ့ခုနကခံယူချက်နဲ့နောက်တစ်ခုကတိုက်ခဲ့ခံယူချက်ဆိုတဲ့နှစ်ခုကြားမှာကျွန်တော်တို့ဟိုစဉ်းစားရတဲ့အချက်တွေပါလာတယ်ပေါ့နော်အာစစ်ကောင်စီကဥစ္စာကိုကျွန်တော်တို့သွားမယူဆိုရင် information တွေကမရဘူးဆိုတဲ့ဟာမျိုးကလည်းဒါစဉ်းစားချက်ကရှိကိုရှိတယ်တစ်ခုကတော့ စစ်ကောင်စီကသွားမေးရင်လည်းဖြေမှာမဟုတ်ဘူးဖြေချင်တာဖြေမှာသွားမေးရင်လည်းသူတို့အတိမတ်ပြရပဲကြားတယ်ဆိုတဲ့စဉ်းစားချက်မျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတော့ဒီ IGF အနေနဲ့အဲ့ဒီအချိန်မှာတော့ခုနကသတင်းတော့ရောက်ယူခြင်းမယူခြင်းကိုကျွန်တော်တို့သွားယူပါလို့လည်းမတိုက်တော့ဘူးကျွန်တော်တို့မယူပါနဲ့လို့မတိုက်တော့ဘူးအဓိကကကိုတူချင်းကဒါကဘယ်လိုစဉ်းစားသလဲဆိုတဲ့အချက်နဲ့ခုနကကိုကကိုစားပြုထားတဲ့မီဒီယာတိုက်ခဲ့အာစဉ်းစားချက်ဆိုတဲ့ဟာမျိုးမှာကျွန်တော်တို့အငြင်းမပွားစေလို့ပေါ့နော်အဲ့တော့ဟိုတစ်ဖက်ကစဉ်းစားရင်လည်းဟိုဘိုက်ကောက်လုပ်တဲ့လူကလောက်တာမှန်တယ်အာတစ်ဖက်ကစဉ်းစားရင်လည်းကျွန်တော်တို့ဒီတရင်သွားမယူရင်ကျွန်တော်တို့ရဲ့မေးပိုင်ခွင့်ဆုံးရှုံးသွားမလားဆိုတဲ့စဉ်းစားချက်တမားရသွားယူတဲ့အတွက်တချို့ information တွေကိုကျွန်တော်တို့သိလာတာလည်းရှိတယ်ပေါ့နော်အဲ့တော့ဒီပေါ်မှာတော့ IGF အနေနဲ့ကတော့ခုနကဟိုအဖွဲ့အနေနဲ့ကျွန်တော်တို့သိကြားဟောတော့မရှိဘူးဟိုကျွန်တော်တို့မခံမပြောလို့ဘူးပေါ့နော
်ဆိုတော့မတ်သူစာကလေလူတင်တော်တယောက်အနေနဲ့လက်ရှိလာမြေပြင်မှာလက်တွေ့တင်ရယူနေတဲ့လူတယောက်ဆိုတဲ့အခါကျတော့မတ်သူစာဘလို့အချိန်နေရှိလဲတင်ရယူရတဲ့အချိန်တွေကတင်ရယူလို့အဆင်ပြေနေပါသေးရဲ့လားဘလောက်ထိအချိန်တွေကစိုးနေပါသလဲခင်ဗျ
အဲတေချာနာတခုရောဒီလက်ရှိပေါ့နော်ရက်ွက်နေပြည်သူတွေမှာသူတို့မှာထိတ်လန့်ကြောက်ရွံ့မှုတွေရှိနေတယ်အဲ့ဒီတော့သူတို့အနေနဲ့ဟိုအပြင်ရနေပြီးတော့ပေါ့နော်ဓာတ်ရိုက်ဒီတိုင်းပဲလာတဲ့သတင်းသမားတွေဆိုရင်သူတို့အတွက်ယုံကြည်မှုသူတို့မှာဟိုခက်ခဲနေတဲ့အနေအထားမျိုးတွေ့ရတယ်ကျွန်မတို့ဒီနေ့တောင်တကုံရောက်နေတယ်ဒါပေမဲ့တောင်တကုံကကျွန်မကမလာခင်ကတည်းကဟိုတောင်တကုံကရက်ွက်နေပြည်သူတွေကိုကျွန်မတောင်အရင်ဆုံးကွန်တက်လုပ်တယ်ပေါ့နော်ကွန်တက်လုပ်ပြီးတော့သူတို့ရဲ့အနေအထားတွေကိုကျွန်မရင်မေးတယ်ပြီးတော့သူတို့အနေနဲ့ကျမလာမယ်ဆိုရင်သူတို့အတွက်အဆင်ပြေနိုင်မလားပေါ့နော်ဘယ်လိုအနေအထားမျိုးရှိတယ်လုံခြုံရေးအနေနဲ့သူတို့ဘယ်လိုဆောင်ရွက်ပေးနိုင်လဲဆိုတဲ့ပုံစံမျိုးနဲ့ကျမအရင်ဆုံးချိန်တယ်ချိန်တော့သူတို့အနေနဲ့သူတို့ရဲ့အနေအထားတွေလက်ရှိဘယ်ချိန်မှာလာလို့အဆင်ပြေလောက်တယ်ဘယ်ချိန်လမ်းဆိုရင်တော့အဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့တော့လက်ရှိပေါ့နော်ကျမတောင်တကုံထဲမှာဒီတမနာလုံးကျမသွားလို့ရနေသေးရပေါ့နော်ဒါကတော့ရက်ွက်နေပြည်သူတွေရဲ့ကူညီပေးမှုပါသူတို့ကအချင်းချင်းနေမြေလဲကျွမ်းကျင်တယ်ချင်းချင်းချိတ်ဆက်မှုလဲရှိတာဖြစ်တဲ့အတွက်အဲကျမအနေနဲ့ဒီနေ့ကတော့ဟိုသွားတော့ယူတော့ယူယူထားပြီးပြီပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျွန်မ203နေလို့ဆီနေပြီဟုတ်ကဲ့
ဆိုတော့လူတွေရဲ့အဓိကစိုးရိမ်ချက်ကဘာများဖြစ်နေတယ်လဲ
အဲဒါကျွန်မအမြင်ပေါ့နော်လူတွေကသူတို့အပေါ်မှာဟိုအဓိကကလူတွေရဲ့စိုးရိမ်မှုကဘာကြောင့်လဲဆိုတော့ကျွန်မတို့ဥပမာပြောရင်မြောက်ရီ MRTV ကနေပြီးတော့လွှင့်နေတဲ့အချက်လက်တွေအကုန်လုံးကလူတွေဖြစ်နေတဲ့ဟာနဲ့လုံးဝတလွဲဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုမြောက်ပတီလိုမျိုးမီဒီယာတွေကပုံမှားပြီးတော့တင်ပြမှာသူတို့အရန်စိုးရိမ်နေကြတာ။အဓိကသူတို့ရဲ့စိုးရိမ်မှုကအဲ့ဒါဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့သတင်း information တွေတကယ်အစ်စင်မှန်သူတို့တွေကြောက်ရွံ့နေတယ်။ဒါပေမဲ့သူတို့တွေရှိတဲ့ရရပစ္စည်းတွေနဲ့သူတို့မှကာကွယ်နေရတယ်။ဘာဖြစ်လို့လဲဆိုတော့သူတို့အတားအဆီးတွေကိုတောက်လျှောက်လုပ်နေတယ်။အဲ့ဒီအတားအဆီးတွေလုပ်နေတာဟိုတစ်ဖက်ပေါ့နော်ဟိုစစ်သားတွေကိုတိုက်ခိုက်ဖို့ဆိုတာတက်သူတို့ကိုမထီအောင်လို့ကာကွယ်နေရတဲ့နေထမ်းမျိုးပါ။အဲ့တော့တခါတလေကြရင်မြောက်ပြည်တို့မြမအတန်တို့မှလာလိုက်တဲ့အနေထားကပြည်သူတွေကပြန်ပြီးတော့ဟိုစစ်သားတွေကိုဒီလိုမျိုးအကြမ်းဖက်လှုပ်ဆောင်နေရဲဆိုတဲ့ပုံစံမျိုးတွေလာလာနေတော့သူတို့မှအဲ့စိုးရိမ်မှုတွေရှိတာအဲ့ဒီစိုးရိမ်မှုကြောင့်ပဲမီဒီယာတွေလာတဲ့ခါကျရင်ငါတို့ရဲ့အချက်လက်တွေကိုဒီလိုများပေါ်ပြမလားဒီလိုများလုပ်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်သူတို့မှဟိုအခက်ခဲတွေ့နေရပါတော့เนาะဒါသူတို့ရဲ့အဓိကအခြေခံခက်ခဲပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီကနေ့မသူစာအဲ့ဒီဘက်ရောက်တဲ့အခါကျတော့
ဟုတ်ကဲ့ဖြစ်ပြီပြောတာ
ဟုတ်ကဲ့ပြောကိုတကောင်း
အဲ့ဒီမှာကျွန်တော်တို့ခုမြောက်ပြည်လိုမြမအတန်တို့လည်းကျွန်တော်ကသတင်းသမား PP ကျွန်တော်တောက်လျှောက်ကြည့်ပါတယ်။သူတို့ထုတ်နေတဲ့ရုပ်သံတွေတချို့ဓာတ်ပုံတွေကကျွန်တော်တို့ဒီရဲအနောက်ကနေပြီးတော့ရိုက်ထားတဲ့ရိုက်ကူးဓာတ်ပုံတွေပါတယ်လို့ပြည်သူတွေကနေပြီးတော့အနောက်ကနေရိုက်ထားတဲ့ရိုက်ကူးဓာတ်ပုံတွေပါတာကအဓိကပြဿနာဖြစ်နေတယ်ခု
။ကျွန်တော်သိနာမလဲဘူးပြည်သူတွေကနောက်ကနေရိုက်ထားတယ်ဆိုတာကသူရဲနောက်ကရိုက်တဲ့ဓာတ်ပုံဆိုတာထားပါတော့။
ဆိုတော့ကျွန်တော်ကရဲနောက်ကနေပြီးတော့ကျွန်တော်တို့ကသတင်းလိုက်ယူပြီးတော့ရဲကဘာနဲ့ကျွန်တော်သတင်းလိုက်ယူတဲ့ရုပ်ကတ်တွေဓာတ်ပုံတွေမဟုတ်ပဲနဲ့ဒီပြည်သူတွေကနေပြီးတော့တမက်ဆိုလို့ချင်းပြန်လဲခုခံနေပဲဖြစ်ဖြစ်ဟိုပြန်လဲပြီးတော့ဆန္ဒပြနေတဲ့အုပ်စုတွေပဲဖြစ်ဖြစ်အဲ့ဒီဂျားထဲမှာကိုသူတို့တွေကဟိုဟိုပေါ်လာတဲ့ဓာတ်ပုံတွေရုပ်သံတွေကသူတို့ကမြားပရိကိုမြမအတန်တွေကတုံ့ပြန်ပြတာနေတဲ့အခါကျတော့အဲ့ဒါကပြည်သူတွေရဲ့ဟိုယုံကြည်မှုကကျွန်တော်တို့မီဒီယာပေါ်မှာလည်းတော်တော်လေးကိုဟိုတန်ရဖြစ်တော့အနေဖြစ်เสียဖြစ်လာ
လူလူကြလူလူဘက်ကနေပြီးလူလူကြတဲ့ကနေပြီးတော့ပြန်ရိုက်ထားတဲ့ပုံတွေဖြစ်နေတာပေါ့ဟုတ်လား
ဟုတ်ပါခင်ဗျာလူလူကြတဲ့ကနေပြီးတော့ပဲသူတို့ကအကုန်လုံးကိုရိုက်ထားတာဟိုတလန်လို့ပဲပြောမလားကျွန်တော်တို့ဒီယုံယုံမားတန်ရဖြစ်ဖွယ်ရသူတို့ကနေပြီးတော့သူတို့ရဲ့ဒီလက်ထောက်ချတဲ့လူတွေကပဲရိုက်ကူးတာသလားတော့မပြောတော့
ဆိုတော့မတ်သူစာဒီကနေ့တွေ့ရတဲ့အခြေအနေကဘယ်လူများရှိပါလဲဘယ်လောက်တော့စိုးနေပါသလဲအဲ့ဒီဘက်မှာ
လက်ရှိပေါ့နော်ဒီနေ့တွေ့ရတဲ့အခြေအနေကိုကျွန်မပုံမှန်လင်းပြောမယ်ဆိုရင်ကျွန်မ82ရက်ွက်ကိုရောက်တယ် အဲ့ဒီမှာဗီဒီယိုတွေရဲ့ညလုံးတွေအကုန်လုံးကလုံးလုံးမှုမရှိတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့တို့နှစ်ရက်ရှိပြီ28ရက်နေ့ကလေးကနေ့လယ်ကလေးကတောက်လျှောက်တို့ကိုလာပစ်တယ်။တို့ရဲ့အကာအကွယ်တွေကိုဖျက်ဆီးတယ်။အင်အားသုံးပြီးလက်နက်တွေနဲ့ကြီးစစ်တွေနဲ့တောက်လျှောက်ပစ်တာဖြစ်တဲ့တော့တို့အဲ့ဒီကနေပြီးတော့ပုန်းခိုပြီးတို့နေခဲ့တဲ့အနေအထားဆိုတော့တို့မှာအကုန်လုံးကတောင်ကြီးမြောက်ကြီးပဲကြီးနေရလူစိမ့်ဆိုရင်ဘသူလဲဆိုတော့အမြင်မျိုးလေးတွေပဲတို့ရှိနေရတယ်။ဒါပေမဲ့ဟိုကျမတို့တခုကံကောင်းတာကဒေတာကံပါတာဖြစ်တဲ့တော့တို့အချင်းချင်းချိတ်ဆက်မှုတို့သိတယ်အဲ့တော့ဒါကမီဒီယာပါဆိုဒါပေမဲ့အဲ့လိုမျိုးမီဒီယာပါဆိုပြီးတော့ဒေတာကံကမိတ်ဆက်ပေးလိုက်တဲ့အချိန်မှာလူလူလာလာရှိကြတယ်တို့ရဲ့မျိုးလုံးတွေကလေယုံကြည်မှုကချင်းချင်းပြန်တက်ရောက်လာတယ်အဲ့ဒါဒေတာကံချင်းချင်းရဲ့ချိတ်ဆက်မှုပုံမှာများမူတည်နေလားမသိဘူးဘာလို့လဲဆိုတော့အပြင်ကနေပြီးတော့တိုက်ရိုက်ချင်းချင်းဝင်လာတယ်ကျမတို့မီဒီယာပါကျွန်တော်တို့မီဒီယာပါပြောတယ်ဆိုတာတဲ့နေကန်တွေကနေတဆင့်သွားတဲ့မီဒီယာဆိုတာအချင်းချင်းချက်ချင်းဟိုကွန်တက်ကမိတယ်ဒီတော့လည်းကျွန်မတို့ဒီနေ့ဆိုရင်ပေါ့နော်တောက်လျှောက်ဖြိုနေတဲ့အနေအထားမျိုး104လမ်းကျောတစ်လျှောက်ပေါ့နော်ကျွန်တော်တို့သွားတယ်သွားပြီးတော့ဒါအခုပဲကျွန်မပြင်ရောက်တာခုမှလည်းပြောရင်သွားတော့ဒီတော့တိုင်အကုန်လုံးကဟိုလမ်းကျောထဲမှာဒီကောင်းလေးလာပြီးဆိုတော့အကုန်လုံးပုံနေရတာအခြေအနေကလေပုံနေရတော့တို့မှရှိတဲ့အနေအထားနေနေတချို့ဆိုရင်လည်းပြန်ခုခံမယ်ပေါ့နော်ဟိုလောက်လေးကွာလေးကင်ပြီးတော့ဒါပေမဲ့လည်းလောက်လေးကွာလေးသာကင်တာပါတို့တကယ်ပြစ်ခွင့်မရကြတာများတယ်ဘာကြောင့်လဲဆိုတော့ဟိုကောင်းလေးကတနက်နေနေပြစ်တာကိုအဝေးကြီးရနော်အဲ့မှာအဝေးကြီးရနေပြီးတော့တို့တွေရှောင်ရှောင်နေရကြတာဆိုတော့ဟိုကောင်းလေးတက်လာပြီးဆိုတော့အကုန်လုံးလမ်းကျောထဲမှာအကုန်လုံးခိုးချောက်ခိုးကခေါင်းလေးပြူတစ်ပြူတစ်နဲ့ရှောင်တာအဲ့ပြူတစ်ပြူတစ်ရပဲအပြစ်ခံနေရတာအဲ့လိုရှောင်တာတွေ့တာနဲ့ကိုပြစ်တယ်ဆိုတော့ဒေသခံတွေမှာအဲ့ဒီစိုးရိမ်မှုကရမ်းကြီးနေတယ်ဒါပေမဲ့ကျွန်တော်တို့နေခံနေနဲ့သွားတယ်နေခံကြောက်တာနဲ့မီဒီယာပါလာမီဒီယာပါလာဆိုတော့တို့ရဲ့မျိုးလုံးတွေကမတင်ရတဲ့မျိုးလုံးမဟုတ်ဘူး။အားကိုးတဲ့မျိုးလုံးမျိုးဖြစ်လာတာ
။ဟ
ာဘယ်မီဒီယာကလဲဆိုကျွန်မလည်းကျွန်မမီဒီယာအချင်းနေကျွန်မဘယ်ကနေပြီးတော့ဘယ်လိုလုံနိုင်လဲကျွန်မမှာတော့ဘယ်လိုထောက်ထားရရှိလဲဆိုတာတို့ပြောပြရရှိမှာ။ချက်ချင်းမဲ့တော့တို့ရဲ့ကုညီမိကမတူတော့ဘူး။ချက်ချင်းကြောင်းသွားတယ်။ကျွန်မတို့ record ဘာကိုပြုတ်ရလဲဆိုတော့တက်နိုင်သမျှနေကန်နေပြုတ်ရတော့တို့ master ဖို့နည်းနည်းလေးခဲရင်းနေရတွေ့ရတယ်။အဲ့ဒီတော့ကျွန်မအနေနဲ့ကျွန်မကမီဒီယာပါဒါပေမဲ့ကျွန်မကဒီအချင်းနေကိုတကယ်ကိုတင်ပြမဲ့မီဒီယာဖြစ်တဲ့အတွက်ကျွန်မဘဒုံရဲ့မျက်နှာအောင်မှလည်းကျွန်မမဖော်ပြချင်ပါဘူး။အဲ့ဒီတော့တက်နိုင်သမျှကျွန်မကို master ပေးပါဆိုပြီးတော့ကျွန်တော် record ပြုတ်တယ်သူတို့တွေလက်ခံကြတယ်အိတိန်ရဆိုရင် master တွေယူလာတယ်ရှင်းသမျှအဲ့ဒီမှာရှိနေဒေတာကနေအကုန်လုံး must like တက်ခိုင်းတယ်ပြောချင်တာကသူတို့ media ကို attention အနေနဲ့လက်ခံကြိုးဆိုရဲဆိုတဲ့အနေအထားမျိုးတွေ့ရတယ်ဒါပေမဲ့အဲ့ဒီ media ယုံကြည်မှုကလည်းဘာလို့ရလဲဆိုတော့ဒေတာကနေအခုညီမပို့ပြီးယုံကြည်မှုကပို့ညင်တာတွေ့ရတယ
်
ဒါလက်ရှိပုံ
ဟိုမမသူစာအဲ့ဒီမှာဒီအထီးခိုက်ကြဆုံးနဲ့ပတ်သက်လို့ရောမသူစာဘလောက်အထိတည်ထားရပါသလဲ
ကျမပေါ့နော်ထိခိုက်ကြောက်ဆုံးထိခိုက်ကြရှုံးလို့ပြောလိုက်ရင်တနေရနဲ့တနေရတရက်ကွက်နဲ့တရက်ကွက်မတူဖြစ်နေတယ်အဲ့ဒီတော့ကျမအထက်ကသိကျင်တဲ့နေရာမျိုးကိုကျမအရင်ဆုံးသွားတယ်87မိနစ်လုံးကဆိုရင်ဒီပေါ့ယတနာပတ်လန်းအခြေအနေစနိုက်ပါနဲ့အပေါ်ကနေပြစ်ခံရတယ်ဆိုတော့တော့အတန်ထွက်နေတဲ့နေရာကိုကျမရောက်တယ်ရောက်တော့သူတို့ပြောကြတဲ့ရဒီမနက်မှာပေါ့နော်ဒီ30ရက်နေ့မနက်ကြမှာအလောင်းတချို့ကောက်ရတယ်လို့ပြောတယ်
ဆိုတော့ဒီ IGF ပေါ်လေလွတ်တော်တရင်သမားများအင်အားစုအပြင်ကျန်တဲ့ဟလာတရင်သမားအစုအဖွဲ့တွေလည်းရှိကြပါပါပဲဆိုတော့ဒီအစုအဖွဲ့တွေအနေနဲ့တရင်သမားတွေကြုံနေရတဲ့အခက်အခဲအကျအတဲစသည်အပြင်ဒါတွေကိုရောဘယ်လိုများဖြေရှင်းပေးနိုင်မယ့်နည်းလမ်းရှိပါလဲခင်ဗျ
အာလက်တလောပြုံးဝင်လင်းလင်းပြောရရင်တော့အာကျွန်တော်တို့ IGF ဆိုတာကဒီစေအနာသိမ်းပြီးမှဖြစ်လာတယ်ပေါ့နော်ဟိုကျွန်တော်တို့မရှိခင်မှာလည်းအာတီချာမီဒီယာအဖွဲ့အစည်းရှိကြတယ်အာအဲ့တော့ကလည်းကွန်ကြီးကြတယ်ပေါ့နော်အာအခုကြပြန်တော့လည်းဟိုကျွန်တော်တို့ IGF ပြင်တခြားမီဒီယာလည်းရှိနေအဖွဲ့အစည်းတွေရှိနေတော့မယ်သို့တော့ဟိုဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ဟိုသတင်းသမားတွေပေါ့အာမြေပြင်သတင်းသွားယူတဲ့အချိန်မှာကွန်ကြီးတာပဲဖြစ်ဖြစ်အာခုနကကျွန်တော်တို့တွေဒီအလွတ်တန်းသတင်းတောက်တွေပေါ့နော်အာသတင်းတောက်တွေကိုခုနကသတင်းတောက်ကပ်ရောက်အောင်လုပ်ပေးတာဖြစ်ဖြစ်လုတ်ပေးနေတာဒီကျွန်တော်တို့မီဒီယာအဖွဲ့အစည်းတွေအနေနဲ့လုတ်ပေးနေတာမျိုးတွေကျွန်တော်တို့မလုတ်ရမလုတ်ကြဘူးပေါ့နော်အာလုတ်ဖို့လဲခက်ခဲတယ်ဆိုတဲ့အနေအထားမျိုးမှာတော့ရှိတယ်အာကျွန်တော်တို့ကိုညီတယ်ဆိုရင်တော့မှကျွန်တော်တို့က individually ပဲပေါ့အာကိုယ်စီကနေပြီးတော့အရင်းနေတဲ့သူဘယ်သူခက်ခဲလဲခက်ခဲရင်ကျွန်တော်တို့ဘယ်လိုကိုညီလို့ရမလဲဆိုတဲ့ခုနကအာစုပေါင်းအင်အားနဲ့ပဲသွားတာများတယ်ကျွန်တော်တို့အဖွဲ့အစည်းတွေအနေနဲ့နာမည်ခံပြီးကိုညီတာမျိုးကကျွန်တော်တို့လက်ရှိအနေအထားမှာလုပ်နိုင်တဲ့ဟာမျိုးလုံးဝမရှိသေးပါဘူးခင်ဗျဟု
တ်ကဲ့ကိုတက်ကောင်လင်းကိုတက်ကောင်လင်းကဟိုကိုယ်တိုင်ဟလာတရင်သမားတူအနေနဲ့ကြာတော့ကိုတက်ကောင်လင်းအကူအညီတွေကိုဘယ်လိုလုပ်ကြရင်တရင်သမားတွေတွေအကူအညီပေးတဲ့နေရာမှာထိရောက်မယ်လို့ကိုတက်ကောင်လင်းကိုယ်တိုင်မြင်တယ
်ချိုးတစ်ဖြင့်ကျွန်တော်တို့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီတရင်သမားတွေကိုကျွန်တော်တို့ကမြေပြင်ခွင့်ဆင့်တဲ့အခါမှာလိုအပ်တဲ့ equipment safety equipment ရဲ့ဟိုနောက်တစ်ချက်ကဟိုခုကကျွန်တော်တို့တိုက်တွေလည်းပိတ်လိုက်တယ်တိုက်တွေသာပိတ်လိုက်တယ်ဗျာကျွန်တော်တရင်သမားတွေကကိုတောင်ကိုကြည့်တယ်ကိုနိစ္စရာနိစ္စရာအွန်လိုင်းတစ်ခုခုပါပဲဖြစ်ဖြစ်ဘယ်လိုလဲကျွန်တော်ဆိုလို့ရှိရင် freelance လုပ်တယ်freelance လုပ်ပြီးမှကျွန်တော်
တတင်းတပုတ်ရေးလို့ရှိရင်တော့ကျွန်တော် channel တစ်ခုသုံးခုကျွန်တော်ပို့တယ်။ဘာဖြစ်လို့ပို့လဲဆိုတော့ကိုယ့်တတင်းကိုကျွန်တော်က upload လုပ်ချင်တာ။ဒါကကျွန်တော်တို့ရဲ့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့တာဝန်လုပ်ကိုကျွန်တော်တို့ယူဆရတဲ့အခါမှာကျွန်တော်တို့အတွက်မှာကဖုန်းပေတော့လောက် traveling cost တော့လောက်အဲ့ဒါတွေကကျွန်တော်တို့အတွက်အခက်အခဲရှိတယ်။နောက်ထပ်ပို့ပြီးအခက်အခဲရှိတာကျွန်တော်တို့မှာမိသားစုရှိတဲ့လူတွေဆိုပို့တော့အခက်အခဲရှိတယ်။ကျွန်တော်တို့မှာအလုပ်ကနေရေးဆဲခံရတဲ့အခါမှာဟိုကျွန်တော်တို့ကအလုပ်သမားအခွင့်အရေးလူသမားခွင့်တော့အရင်တော့ရေးခဲ့တယ်ဒါပေမဲ့တကယ်ဆိုလူသမားခွင့်ပြပောင်းမင်းရခဲ့တဲ့ပြဿနာတွေကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့ကျွန်တော်အဲ့ဒါကကျွန်တော်မဖြေရှင်းခဲ့ကြဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်တိုင်ကိုယ်တန်ရုံစဉ်ရှိဘူးနောက်တစ်ချက်ကလာစားမင်းရကြဘူးမိသားစုရက်တီရေးမှာတော့မှကိုယ့်တောင်ကိုကြည့်အောင်ဆောင်ရွက်နေတဲ့အခါမှာအဲသူတို့ရဲ့ဘဝရက်တီရေးအတွက်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့အတွက်အဓိကစိတ်ခုမှုတစ်ခုလို့ဖြစ်လာတယ
်
အဲ့ဒါတွေအကုန်လုံးကိုတော့ကျွန်တော်ထင်တယ်ဟိုနိုင်ငံတကာအဖွဲ့အစည်းတွေသတင်းသမားများနဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းသမားတွေကိုကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ဒါကိုထည့်သွင်းစဉ်းစားဖို့တော့လိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကကျွန်တော်တို့နေပြင်သတင်းကွင်းစင်းလေးတဲ့အခါမှာကျွန်တော်တို့ဘယ်တော့ထိဟိုဥစားလုတ်ပံ့ခွင့်ပေးမလဲဆိုတဲ့ဟိုပြည်သူလူထုရဲ့မန်ဒိတ်ပေါ့နော်ဟိုသူစားခုနကပြောထားတယ်တချို့တွေမှာတော့တကယ်ယုံကြည်သွားတယ်ဆိုလို့ရှိရင်သူတို့ကတကယ်လူလူလားရှိတယ်ဒါပေမဲ့တချို့နေရာတွေမှာမဖြစ်တဲ့မဖြစ်ထိုက်တဲ့အဖြစ်ပြက်တွေဟိုဒီလိုမျိုးဖြစ်နေတဲ့သတင်းသမားတွေအသက်နေလဲကျွန်တော်တို့အများကြီးကြားနေရတယ်အဲ့တော့ပြည်သူတွေကိုလည်းကျွန်တော်ကပြောချင်တာကသတင်းသမားတယောက်ဖြစ်လာသည်သတင်းသမားမှန်လဲသိတယ်သတင်းသမားမှန်လဲယုံကြည်ရတယ်ဆိုလို့ရှိရင်တော့ကြည်ကြည်ပြူနဲ့လက်ခံပေးဖို့ပြီးတော့လို့ရှိရင်ကြည်ကြည်ပြူနဲ့သတင်းရယူပင်းကိုဟိုသတင်းရယူပေးဖို့ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးနိုင်တဲ့အခွင့်အလမ်းတစ်ခုကိုကျွန်တော်တို့ဖန်တီးပေးဖို့တော့လိုမယ်ထင်တယ်အဲ့ဒါမှကျွန်တော်တို့အဖြစ်မှန်ကိုကျွန်တော်ဖော်ထုတ်ပြနိုင်မှာ
ဟုတ်ကဲ့ပါအော်ဝင်ဆွေးနွေးပြတာတွေ့ကြုံမျှော်ဝေပြတာအထူးပဲကျေးဇူးတင်ပါတယ်အားလုံးဘေးရန်ဒရယ်ကင်းရှင်းကြပါစေလို့လည်းဆုတောင်းပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျခုကြော်ကြော်သိန်းကတင်ဆက်သွားတာပါ VOA ကထုတ်လွှင့်တဲ့အခုတနင်္ဂနွေစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနိုမီတာ20 25 30နှစ်တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေပေါ်မှာတပ်ဖြတ်ရိုက်နှက်ဖမ်းဆီးတာပေါ့စစ်အာဏာရှင်အနေနဲ့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လူမှုအဖွဲ့အစည်းတွေကအဖွဲ့ဝင်တွေသတင်းသမားတွေအလုပ်သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီနည်းကျရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်ပြီးလွှဲပေးဖို့ဆက်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံခြားရေးဌာနရဲ့နိုင်ငံတကာ2020လူခွင့်ရေးဆိုင်ရာအစီရင်ခံစာကို March 30အင်ကာနဲ့ထုတ်ပြန်ချိန်မှာဝန်ကြီးဘလင်ကန်ကသူ့မိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါ။မြန်မာပြည်သူတွေဘေးကင်းလုံခြုံရေးကိုအင်ဒိုနီးရှားအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိကြောင်းနဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကဂျပန်နိုင်ငံတိုကျိုမှာပြုလုပ်တဲ့ဂျပန်အင်ဒိုနီးရှားနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီနဲ့အနီးကဆက်သွယ်ဆွေးနွေးမှုရှိကြောင်းလည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန့်ကျင်ဆန္ဒပြတဲ့အရသာပြည်သူတွေအပေါ်မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုအင်ဒိုနီးရှားအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမာဆူရီကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါမြန်မာနိုင်ငံအတွက်အကူအညီအများပြားပေးနေတဲ့ဂျပန်အစိုးရကတော့အခုထိမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေမချမှတ်သေးပေမဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာပေးနေတဲ့အကူအညီတွေဆိုင်းငံ့ထားတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာအင်ကာနေ့မှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်လနီးပါးရှိလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့အခုထိရှိနေသေးပါစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးလှုပ်လာနေပြီးတချို့နေရာတွေမှာစစ်တပ်ဘက်ကတနက်တွေလောင်ချာတွေလက်ပစ်ဘုံတွေနဲ့ပါပစ်ခတ်ခဲ့တာပါရန်ကုန်မြို့ကဆန္ဒပြသူတချို့ကတော့ရရပစ္စည်းတွေကင်ဆယ်ပြီးခုခံနေကြသလိုပျောက်ကြားတပိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆက်ပြီးဆန္ဒပြနေကြပါတယ
်တရင်ချင်းချုပ်ကိုဒေါ်ခင်မျိုးသက်ကပြောပြပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအသံမင်းဆိုင်ရာအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ် ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ
This program has come to you from the Voice of America.